Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့ဇူလိုင်လ2ရက်စာသားပိုင်းဒီအစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်ပြန်ပေးနေပါပြီ။ကျွန်မစုမြတ်မော်ပါရှင်။ COVID-19 ကာယရောဂါအရေးပေါ်အခြေအနေကြောင့် VOA အစီအစဉ်တွေကိုပုံစံပြောင်းတင်ဆက်ပေးနေတာမို့အခုအရင်ဆုံးနောက်ဆုံးရကမ္ဘာသတင်းတွေကိုတင်ပြပါမယ်ရှင်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါစတင်ဖြစ်ပွားတဲ့ကဆိုရင်တရက်ထဲမှာအထူးပြုလူနာအများဆုံးအဖြစ်ရောဂါကူးစက်နေသူ5000တွေ့ရှိခဲ့ပါတယ်။ဗုဒ္ဓဟူးနေ့ကစံချိန်ကျင်တဲ့အထူးပြုလူနာအများဆုံးနဲ့မှာကယ်လီဖိုးနီးယားပြည်နယ်ကလူနာသက် 9,940 နဲ့ပထမတက္ကသိုလ်ပြည်နယ်ကလူနာသက် 8,086 ရောက်နဲ့ဒုတိယဖလော်ရီဒါပြည်နယ်က 6,563 ရောက်နဲ့တတိယအရီဇိုနာပြည်နယ်က 4,889 ရောက်နဲ့သတုဒ္ဓဖြစ်တယ်လို့ကိုဗစ်ရောဂါဖြစ်သူအရေအတွက်ကိုမှတ်တမ်းတင်နေတဲ့ The Atlantic မဂ္ဂဇင်းကပြောပါတယ်။ကယ်လီဖိုးနီးယားပြည်နယ်မှာကိုဗစ်ရောဂါဖြစ်သူနှုန်းများလာတဲ့အတွက်ပြည်နယ်တစ်ခုလုံးမှာကန့်သတ်ထိန်းချုပ်မှုတွေကိုပြည်နယ်အုပ်ချုပ်ရေးမှူးကေဗင်နျူဆန်ကပြန်လည်ထုတ်ပြန်ခဲ့ပါတယ်။
Certain sectors of the state we are now requiring they close their indoor operations due to the
ရောဂါကူးစက်မှုကြောင့်ပြည်နယ်တွေကတချို့လုပ်ငန်းကဏ္ဍတွေအနေနဲ့အမိုးကအောက်မှာလုပ်တဲ့လုပ်ငန်းတွေပိတ်ရမယ်လို့အုပ်ချုပ်ရေးမှူးညူဆမ်ကပြောကြားခဲ့တာပါအခုဆိုရင်ကယ်လီဖိုးနီးယားပြည်နယ်ထဲမှာအရက်ပါးတွေရုပ်ရှင်ရုံတွေကိုပိတ်ခိုင်းထားပြီးမြို့နယ်16မြို့နယ်မှာရှိတဲ့စားတောက်ဆိုင်တွေကိုစိုင်ထဲမှာဝန်ထိုင်စားတောက်တာကိုတားမြစ်ထားပါတယ်ပို့ထူးနေတော့ကအတီးပြုတ်လူနာစံချိန်ကများခဲ့တဲ့တခြားပြည်နယ်တွေထဲမှာအလာစကာ၊ဂျော်ဂျီယာ၊လူအီဇီယားနာ၊မြောက်ကယ်ရိုလိုင်းနာနဲ့တန်နစီပြည်နယ်တို့လည်းပါဝင်ပါတယ်။ပြည်နယ်ရှိခုမှလည်းဆဲယုံတင်ထားရတဲ့လူနာစံချိန်တင်အောင်များနေပါတယ်။နိုင်ငံတွေကအကြီးဆုံးတက်ဆက်ပြည်နယ်မှာဆိုရင်ဆဲယုံတွေမှာလက်ခံကူတာပေးနိုင်တဲ့လူနာပြည့်လူဖြစ်နေပါပြီ။ဒီဇင်ဘာလတည်းကစပြီးကမ္ဘာတဝန်းကိုရိုနာဗိုင်းရပ်စ်ကူးစက်နေသူ10သန်းမှာ60ရာခိုင်နှုန်းကဂျွန်လတလရဲမှာကူးစက်တာဖြစ်တယ်လို့ကမ္ဘာကျန်းမာရေးအဖွဲ့ကြီးကပြောပါတယ်။ယောဂကူးစက်မှုရောကြမသွားပဲပိုဆိုးလာတဲ့လက္ခဏာဖြစ်တယ်လို့ WHO ကပြောပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါဖြစ်ပွားသူအရေအတွက်မြင့်တက်နေပေမဲ့ဇူလိုင်လ4ရက်နေ့ကျရောက်မဲ့အမေရိကန်လွတ်လပ်ရေးအခမ်းအနားကိုဝါရှင်တန်မြို့တော်မှာအကြီးအကျယ်မီးရှို့မီးပန်းတွေပစ်ပေါက်ဆင်နွှဲသွားဖို့ထရမ့်အစိုးရကပြင်ဆင်နေပါတယ်။ Salute to America အမေရိကန်ကိုဂုဏ်ပြုခြင်းဆိုတဲ့ခေါင်းစဉ်နဲ့အခမ်းအနားအစီအစဉ်တွေကိုပြည်ထောင်စုဌာနကပို့ထုတ်နေတော့ကကြေညာခဲ့တာပါ။ပြည်ထောင်စုဝန်ကြီး David Bernard ကအခုနှစ်ပိုင်းနဲ့အတွင်းမှာအကြီးအကျယ်ဆုံးဖြစ်မယ်လို့ဆိုတဲ့အစီအစဉ်အရာဝါရှင်တန်မြို့နယ်ပြည်သူ့ရင်ပြင်တခြားဘော်ကနေစစ်လေရင်တွေဖြက်ပြန်တန်းတာမီးရှူးမီးပန်းပေါင်း1000ပစ်ဖောက်တာတွေပါဝင်မှာဖြစ်ပါတယ်။မီးပန်းလာကြည့်ရမယ့်သူတွေအနေနဲ့တယောက်နဲ့တယောက်တည်တည်ချာချာခွာပြီးနေကြဖို့တိုက်တွန်းသလိုနှာခေါင်းစည်းလိုချင်သူတွေအတွက်နှာခေါင်းစည်း3သိန်းလောက်အထိဝယ်ပေးဖို့စီစဉ်ထားပေမဲ့မဖြစ်မနေဝစ်ဆရာမလို့ဘူးလို့တော့ဤတဲ့ဌာနကပြောပါတယ်။ဝါရှင်တန်မြို့တော်ကမီရီယယ်ပေါ့ဆာကတော့အခုလိုလူအများအပြားစုဝေးနိုင်တဲ့ပျော်ပွဲရွှင်ပွဲအခမ်းအနားတွေဟာCDC ဌာနနဲ့ကျန်းမာရေးတာဝန်ရှိသူတွေရဲ့အကြံပြုချက်တွေနဲ့မညီဘူးလို့ပြည်ထောင်စုအစိုးရတာဝန်ရှိသူတွေကိုသူပြောကြားခဲ့တယ်လို့ပြောပါရယ်။ COVID-19 ရောဂါကူးစက်နေမှုကြောင့် Washington DC အပါအဝင်နေရာတချို့မှာဒေသခံအစိုးရတွေလုံနေကြအထိတ်မှအခမ်းအနားတွေကိုဖျက်ထားကြပါရယ်။အာဖဂန်နစ္စတန်နိုင်ငံမှာတပ်ဆွဲထားတဲ့အမေရိကန်ရဲ့ပူးပေါင်းတပ်ဖွဲ့တွေအပေါ်တိုက်ခိုက်ဖို့ရုရှားနိုင်ငံကစစ်သွေးကြွတွေကိုမွေပေးပြီးခိုင်းနေဆိုတဲ့ဆက်ဆွဲချက်နဲ့ပတ်သက်လို့အမေရိကန်ကဗာတိထားတယ်လဲဆိုတာကိုထိတ်တန့်ထောက်ခံရေးတာဝန်ရှိသူတွေလွှတ်တော်အမတ်တွေကိုဒီကနေ့ရှင်းပြဖို့ရှိနေပါတယ်။ Republican နဲ့ Democrat ထိတ်တန့်အမတ်တွေပါဝင်တဲ့ Gang of Eight လို့ခေါ်ဆိုလေးရှိတဲ့အောက်လွှတ်တော်အဖွဲ့ကို CIA ညွှန်ကြားရေးမှူး China House ပါနဲ့အမျိုးသားလုံခြုံရေးဌာနဒါရိုက်တာ Paul Nagasone ကရှင်းပြမယ်လို့အင်ဂျီရောကအတည်ပြုပါတယ်။ Taliban နဲ့ဆက်နွယ်နေတဲ့စစ်သွေးကြွအဖွဲ့တွေကို Russia ကစူးစီးပေးပြီး American နဲ့မဟာမိတ်တပ်ဖွဲ့ဝင်တွေကိုပြစ်မှတ်ထားတပ်ဖြတ်ခိုင်းနေဆိုတဲ့သတင်းတွေနဲ့ပတ်သက်လို့လွှတ်တော်အမတ်တွေအနေနဲ့ဝါရင်ထောက်ခံရေးတာဝန်ရှိသူတွေကိုယ်တိုင်ကြေညာချက်တွေကိုပထမဆုံးကြားခွင့်ရမှာပါ။ဒါမှမဟုတ် Trump ကတော့ American စစ်သားတွေကိုရုရှားကငွေပေးတပ်ခိုင်းနေဆိုတာသတင်းအလိမ်ညာတွေဖြစ်တယ်လို့ Twitter ပေါ်မှာဗုဒ္ဓနေတော်ကထပ်မံရေးသားပြောဆိုခဲ့ပါတယ်။ American နဲ့ Colombia ပူးတွဲစီမံချက်နဲ့ဒေါ်လာ286တန်းလောက်တန်ဖိုးရှိတဲ့ Cocaine 9တန်းခွဲကျော်ဖမ်းမိတယ်လို့ကိုလံဘီယာနိုင်ငံကပြောပါရယ်ပနမနိုင်ငံသားမှာကိုလံဘီယာအလံထွက်ထားတဲ့တင်မောပေါ်မှာက ကိုကေမူရဲဆေးတွေကိုဖမ်းမိတာဖြစ်တယ်လို့ကာကွယ်ရေးဝန်ကြီး Carlos Holmes Teruhiro ကပြောပါတယ်။ကိုလံဘီယာကမ်းရိုးတန်းမြို့ဖြစ်တဲ့ကာတာဟီနာမြို့ကနေပနားမနိုင်ငံကိုလုံးမြို့ကိုသွားတဲ့သင်္ဘောပေါ်မှာအိမ်ဆောက်ပစ္စည်းတွေနဲ့ရောပြီးတော့မူရဲဆေးတွေကိုမှောင်ခိုကူးတာဖြစ်တယ်လို့ဝန်ကြီး Teruhiro ကပြောပါတယ
်။ View American Tan ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 7783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနိုင်ဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ
်ဒီကနေ့ကြာသောရင်းနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကျွန်တော်ရန်တိုင်းကဆက်ပြီးတော့ကြီးညာပေးသွားမှာဖြစ်ပါတယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့တမအဦးဝင်းမြင့်တို့ဟာလာမယ့်ရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးလုပ်ငန်းတွေကိုဒီနေ့စတင်လိုက်ပြီလို့မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကဒီနေ့ကြေညာလိုက်ပါတယ် NLD ပါတီဘဟုလုံးမှုဆောင်အဖွဲ့ကဒီနေ့ဇူလိုင်လ2ရက်နေ့နေစွန်းနဲ့ထုတ်ပြန်လိုက်တဲ့အထူးကြေညာချက်ထဲမှာမြို့သားဒီမိုကရေစီအဖွဲ့ချုပ်ပါတီဥက္ကဋ္ဌတော်ဆန်းစုကြည်နဲ့ဒုဥက္ကဋ္ဌ1ဦးဝင်းမြင့်တို့ဟာဒီနေ့ကစပြီးတော့ပါတီစည်းရုံးရေးနဲ့နယ်မြေစည်းရုံးရေးလုပ်ငန်းတွေကိုစတင်လှုပ်ဆောင်သွားမယ်ဆိုပြီးတော့ပြောကြားထားပါတယ်2020အထွေထွေရွေးကောက်ပွဲကိုလွန်မာ၈ရက်တနင်္ဂနွေနေ့မှာကျင်းပမယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကမနေ့ကကြေညာခဲ့ပြီးတဲ့နောက် NLD ပါတီရဲ့အခုထုတ်ပြန်ချက်ထွက်လာတာပါကော်မရှင်ကရွေးကောက်ပွဲကျင်းပမယ်လို့ကြေညာတဲ့နေ့ကစပြီးသတ်မှတ်ထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေပါပြဋ္ဌာန်းချက်တွေပြည်ထောင်စုဆိုရအဖွဲ့ဥပဒေနဲ့အကန့်ညီရင်ရွေးကောက်ပွဲဆိုင်ရာပါတီစည်းရုံးရေးလုပ်ငန်းတွေနဲ့နိုင်ငံစည်းရုံးရေးလုပ်ငန်းတွေကိုစတင်လှုပ်ဆောင်နိုင်တယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ထားပါတယ်အခုချိန်ကြီးတော့မဲဆန္ဒနယ်မြေလိုက်ကိုယ်စားလှယ်တွေကိုမချင်ညာသေးသလိုဒေါက်ဆန်းစုကြည်လည်းရွေးကောက်ပွဲဝင်မယ်မဝင်ဘူးဆိုတာနဲ့ဘယ်မဲဆန္ဒနယ်ကဝင်ရောက်ရှင်ပြိုင်မယ်ဆိုတာကိုလည်းမသိရသေးပါဘူးပါတီအသီးသီးကနေဝင်ရောက်ရှင်ပြိုင်မယ်ကိုယ်စားလှယ်လောင်းအမည်စင်းတွေကိုဇူလိုင်လ20ရက်နေ့ကနေဩဂတ်စ်လ9ရက်နေ့အထိတင်သွင်းရမယ်လို့ရွေးကောက်ပွဲကော်မရှင်ကကြေညာထားပါတယ်ပြီးခဲ့တဲ့2015အထွေထွေရွေးကောက်ပွဲမှာတုန်းကတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကကော်မူးမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်အဖြစ်ဝင်အရွေးခံခဲ့ပြီးသမ္မတဦးဝင်းမြင့်ကတော့တောင်ပိုင်းမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်အဖြစ်နဲ့ဝင်ရွေးခံခဲ့တာဖြစ်ပါတယ်ခင်ဗျာဒီမနက်ကမှကိုဗစ် -19 ရောဂါကူးစက်သူတဦးထပ်မံတွေ့ရှိတာကြောင့်ကူးစက်သူ304ဦးရှိသွားပြီဖြစ်တယ်လို့ကျန်းမာရေးနဲ့အောက်သောဝန်ကြီးဌာနကဒီနေ့ဇော်လာနေ့ရက်နေ့မနက်၈နာရီထုတ်ပြန်ကြမှာပြောထားပါတယ်ဇော်လာတရနေ့ကတခွဲနမူနာ393ဦးကိုဒုတိယအထုပ်အဖြစ်စစ်ဆေးရမှာရောဂါပိုးကူးစက်သူတဦးထပ်မံတွေ့ရှိခဲ့တာဖြစ်တယ်လို့ပြောပါတယ်ဒီရောဂါပိုးတွေ့ရှိသူဟာမကြသေးခင်ကထိုင်းနိုင်ငံကနေပြန်လာတဲ့သူဖြစ်ပြီးတော့အသွားအလာကန့်သတ်ထားရှိသူဖြစ်ပါတယ်သူဟာဗကုမျိုးကအသက်18နှစ်အရွယ်မျိုးသားတူဖြစ်တယ်လို့လည်းပြောပါတယ်။အခုယောဂဘိုးတွေ့ရှိတဲ့သူကိုသတ်မှတ်ထားတဲ့ဗကုပြည်သူဆေးရုံမှာဆေးကုသမှုတွေဆက်လက်လုပ်ဆောင်သွားမှာဖြစ်တယ်လို့လည်းပြောပါတယ်။ဒါခွဲတီပြူလူနာတွေထဲက2ကြိမ်ဆက်ဖိုးပတွေ့သူ222ဦးရှိပြီးတော့ဒီထဲက216ယောက်ကိုတော့ဆေးရုံကဆင်းဝင်ဖြူပြီးသတ်မှတ်ထားတဲ့နေရာတွေမှာဆက်ပြီးတော့အသွားအလာကန့်သတ်စောင့်ကြည့်နေတယ်လို့ပြောပါတယ်။အခုချိန်ကြီးတော့မြန်မာနိုင်ငံမှာကိုဗစ် -19 ကြောင့်သေဆုံးတဲ့သူ6ဦးရှိတယ်လို့ကျန်းမာရေးနဲ့အစိုးရဝန်ကြီးဌာနကအတည်ပြုထားပါတယ်ခင်ဗျာ။အိန္ဒိယနိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံသူရေအတွက်ဟာအခုဆိုရင်6သိန်းကျော်သွားခဲ့ပြီဖြစ်ပါတယ်။ဗိုင်းရပ်စ်ရှိမရှိစမ်းသပ်ဆက်ဆေးတာတွေကိုတိုးလုံလာနေသလိုကူးစက်ခံသူရေအတွက်ဟာလည်းတိုးလာနေပြီးတော့ပြီးခဲ့တဲ့24နှစ်အတွင်းဗိုင်းရပ်စ်ကူးစက်ခံသူရေအတွက်ဟာနောက်ထပ်19000ကျော်ရှိခဲ့ပါတယ်။ဒါကြောင့်ပြီးခဲ့တဲ့4ရက်အတွင်းမှာအိန္ဒိယမှာဗိုင်းရပ်စ်ကူးစက်ခံသူရေအတွက်ဟာ3သိန်းနီးပါးလောက်ထိဖြစ်ခဲ့တာပါ။အခုချိန်ကြီးတော့ဗိုင်းရပ်ကြောင့်သေဆုံးသူ18000ကျော်ရှိတယ်လို့အိန္ဒိယကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ဗိုင်းရပ်စ်ကူးစက်ခံရသူ60ရာခိုင်နှုန်းဟာမဟာရာရှထရာတမီနာဒူနဲ့ညူဒယ်လီမြို့နားတစ်ဝိုက်ကဖြစ်တယ်လို့ပြောပါတယ်။ပိုးကူးစက်သူ1300ကျော်နဲ့သေဆုံးသူ4ယောက်သာရှိတဲ့နောက်ဖက်ချမ်းကဂိုဟာပြည်နယ်မှာတော့ပြည်နယ်ဆိုရကဟိုတယ်150ကိုပြန်ဖွင့်ဝင်ပေးလိုက်ပါတယ်။ခီးသွားတဲ့အနေနဲ့ဗိုင်းရပ်စ်ကင်းရှင်းကြောင်းဆေးလက်မပြဖို့လိုသလိုမပြနိုင်တဲ့သူတွေအနေနဲ့ရောက်တဲ့အချိန်မှာဆေးဆေးရမယ်လို့လည်းပြောပါတယ်။ဩစတြေးလျနိုင်ငံရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့မန်ဘုံမြို့မှာတော့ဗိုင်းရပ်စ်ကူးစက်မှုတွေတိုးလာနေသလို Northern Territory ပြည်နယ်မှာလည်း3လအတွင်းပထမဆုံး virus ကူးစက်ခံရသူတူတွေ့ရှိခဲ့ပါတယ်။အဲ့လူဟာပြည်ပကနေပြန်လာပြီး virus ကူးစက်မှုတွေမြင့်တက်နေတဲ့မန်ဘုံမြို့မှာနေခဲ့တာပါ။ဒါပေမဲ့ဘယ်မှာကူးစက်ခံရလဲဆိုတာကိုတော့ပြည်နယ်ကျန်းမာရေးဝန်ကြီးကထုတ်ဖော်ပြောဆိုခြင်းတော့မရှိပါဘူး။မန်ဘုံမြို့ကအခုနောက်ဆုံးကူးစက်သူ89ယောက်ထဲကအများစုဟာစင်ကြယ်ဘုံရက်ကဖြစ်ပြီးတော့အဲ့နေရာတွေကိုပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကစပြီးတော့တလအပြင်းမထွက်ကြဖို့အမိန့်ထုတ်လိုက်ပါတယ်။ဖိလစ်ပိုင်နိုင်ငံမှာတော့ကာကွယ်ရေးသုံးစီအမေရိကန်ဒေါ်လာ360ကိုကိုဗစ် -19 ရောဂါကာကွယ်ရေးအတွက်လွှဲပြောင်းပေးလိုက်တယ်လို့ကာကွယ်ရေးဝန်ကြီးဒယ်ဖင်လော်ရန်ဇာနာကပြောလိုက်ပါတယ်။ဒါပြင်ခင်မီတိုးတက်တဲ့တမတော်ဖြစ်အောင်လုပ်ဖို့စီမံကိန်းတွေကိုလည်းသုံးနေရဆိုင်ထားလိုက်တယ်လို့ကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရကပြောပါတယ်ခင်ဗျာ။ ကျောင်းနိုင်ငံကအသစ်ပြထမ်းလိုက်တဲ့ဟောင်ကောင်မျိုးသားလုံခြုံရေးဥပဒေဟာနိုင်ငံအားလုံးကိုဆော်ကားလိုက်တာဖြစ်ပြီးတော့အမေရိကန်အနေနဲ့ဟောင်ကောင်ကိုပေးထားတဲ့ထူးခွင့်ပြုချက်တွေကိုရပ်ဆိုင်းဖို့အတွက်လှုံ့ဆော်နေတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုကပြောလိုက်ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ဒီဥပဒေပါပြဋ္ဌာန်းချက်တွေနဲ့အမေရိကန်ဒီအပါအဝင်ဟောင်ကောင်မှာနေထိုင်နေတဲ့သူတွေအားလုံးရဲ့ဘေးကင်းလုံခြုံရေးအတွက်အထူးပဲစိုးရိမ်မိတယ်လို့ဝန်ကြီးပွန်ပီယိုကပြောပါတယ်။ကျောင်းနိုင်ငံရဲ့အုပ်ချုပ်မှုအောက်ဟောင်ကောင်ပြန်ရောက်တာ23နှစ်မပြည့်ခင်တရက်အလိုပြီးခဲ့တဲ့အင်္ဂါနေ့ကဟောင်ကောင်အတွက်မျိုးသားလုံခြုံရေးဥပဒေကိုတရုတ်မျိုးသားကွန်ဂရက်ကဒီပြုပြဋ္ဌာန်းလိုက်တာဖြစ်ပါတယ်။ဒီဥပဒေပါပြဋ္ဌာန်းချက်ဒီမှာပြည်မှုတွေနဲ့ပတ်သက်ပြီးရှင်းရှင်းလင်းလင်းဖော်ပြထားခြင်းမရှိဘဲပြည်ထောင်နေကိုတော့ပြင်းပြင်းထန်ထန်ချမှတ်ဖို့ထည့်သွင်းထားပါတယ်။ဒါပြင်အများပြည်သူတွေကိုပို့ဆောင်ရေးလုပ်ငန်းတွေကိုထိခိုက်အောင်လုပ်ရင်ဒါဟာအကြမ်းဖက်ဝါဒဆွဲနဲ့လုပ်တာဖြစ်တဲ့အတွက်ပြည်မှုမြောက်ပြီးထောင်ဒဏ်တစ်သက်အထိချမှတ်နိုင်တယ်လို့ဆိုပါတယ်။ဟောင်ကောင်ဒေသခံတွေကိုသူတို့ရဲ့နိုင်ငံရေးမြင်တွေကိုလွတ်လပ်စွာဖော်ပြခွင့်ပေးထားပြီးဟောင်ကောင်ကိုလည်းနိုင်ငံတကာစီးပွားရေးချက်ချနေရဖြစ်လာအောင်ချိန်တော်ကြာကလေးကလုပ်ပေးထားတဲ့နိုင်ငံရေးလွတ်လပ်ခွင့်ကိုဒီဥတွေကထိထိရောက်ရောက်ရပ်တန့်ပစ်လိုက်တာဖြစ်တယ်လို့ဥတွေရဲ့အကြံဉာဏ်သူတွေကပြောပါတယ်ခင်ဗျာ ဒီကနေကြတော်ရင်းနဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။ဘူးအပ်ဆက်ပြီးတော့သတင်းဆောင်မတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ
။ကချင်ပြည်နယ်ဖားကန့်မြို့နယ်စိတ်မှုကြီးရွာအုပ်စုဝေခါရွာကကြောက်စင်းလုတ်ကွက်ဟောင်းနေရမှာမိုးများတီမြေပြိုရာကြောင့်ကြောက်စင်းတူးသူနဲ့ရင်ဆေးကြောက်ရှာသူတရားကြော်တဲ့မင်းနဲ့တေဆုံးတဲ့သတင်းကိုတင်ပြပါမယ်။ကျွန်တော်မိုးစောပါ။ဖားကန့်မြို့နယ်ကကြောက်စင်းလုတ်ကွက်တွေမှာမြေပြိုရာကြောင့်မကြာခဏလူသေးပျောက်ရှိခဲ့ရာကဒီတစ်ကြိမ်ဖြစ်ပွားတာကတော့တေဆုံးမှုအများဆုံးဖြစ်ပါတယ်။အရေးပေါ်ကယ်ဆယ်ရေးလုပ်ငန်းတွေဆောင်ရွက်နေတဲ့မြန်မာနိုင်ငံမိသက်တပ်ဖွဲ့ကတော့ဒီနေ့မွန်လွယ်ပိုင်းအထိအလောင်း113လောင်းကိုရှာဖွေတွေ့ရှိထားကြောင်းသတင်းထုတ်ပြန်ထားပါတယ်။မြေပြိုမှုဖြစ်ပွားတဲ့ဖားကန့်မြို့နယ်စိတ်မှုကြီးရွာကဥတော်လုံကတော့တည်ဆုံးသူအရေးအတွက်ဟာဒီချက်ပုံများနိုင်တယ်လို့ခန့်မှန်းထားပါတယ်
။အေးဒီနေ့ကရှိနေခွဲမှာကျွန်တော်ဒီဟိုလကူးကြောင်ဆိုတဲ့အဲ့ဒီရက်ဖတ်တက်ကပားပြိုချလာတယ်။အဲပြိုချလာတဲ့ခါကျတော့ဒီသူကရေကန်ရှိတဲ့အောက်မှာဆိုတော့အဲ့ဒီရေစာတွေကရေကန်မှနေရယူလိုက်တဲ့ခါကျတော့ရေတွေကတစ်ခါလက်တက်လာမှကပားမှာတူးနေတဲ့ဒီတင်သားရင်တော့ရင်းပြရှာတဲ့လူတွေအကုန်ဆွဲချသွားတော့ပေါ့ဆွဲချမှအဲ့ဒါမြုပ်မှအဲ့ဒါတေကုန်ကြတာအခုအချိန်ကြီးတော့အလောင်းရှိစစ်ကျော်တော့ထုတ်ထားပြီအဲသူတို့အဲ့ဒီကလူကြီးတွေခမန်းတာတော့150နဲ့နေရာကြားခမန်းထားပါတယ်
ပြူကျသွားတဲ့ကဘာဟာအနည်းဆုံးပေ900လောက်ရှိကြောင်းနဲ့ကဘာပြူကျတဲ့မြေစာတွေဟာအောက်ကရေကန်ထဲကျရောက်ခဲ့ပြီးရေကန်ထဲမှာပေ90ကျော်လှိုင်းလုံးကြီးဖြစ်ပေါ်ခဲ့တာကြောင့်ရေကန်ဘေးမှာအလုလုနေသူတွေကိုတိုက်စားသွားတာဖြစ်ကြောင်းပြောပါတယ်။မြေပြိုတဲ့နေရာမှာဒေသခံရွာသားတွေ၊လူမှုအသင်းဖွဲ့တွေ၊အာဏာပိုင်တွေစစ်တပ်ရဲနဲ့မိသက်တပ်ဖွဲ့ဝင်တွေကရှာဖွေကယ်ဆယ်ရေးတွေဆောင်ရွက်နေပါတယ်။ပြီးခဲ့တဲ့ဇွန်လ23ရက်နေ့ကလည်းစိတ်မှုကြီးရွာအုပ်စုစဘော့ရွာမှာအလားတူမြေပြိုကျပြီးရေကန်အတွင်းကျရောက်ခဲ့တာကြောင့်ရေလိုင်းရိုက်တဲ့အတွက်အနည်းဆုံးလူ2ယောက်သေဆုံးခဲ့တယ်လို့လူ6ယောက်လောက်ဒဏ်ရာရရှိခဲ့ပါတယ်။ဖားကန့်ကြောက်စင်းတွင်းဒေသမှာအခုလိုလူသေးပျောက်တွေမကြာခဏဖြစ်ရတာဟာကြောက်စင်းကုမ္ပဏီတွေကစိတ်ရန်ရာကြီးတွေကိုအသုံးပြုပြီးအလွန်ကျွံတူးဖော်တာနဲ့မြေစာတွေကိုစနစ်တကျဆွန့်ပစ်မှုမရှိတာကြောင့်လို့တဘာဝပတ်ဝန်းကျင်ထိသိမ်းရေးအဖွဲ့တွေကဝေဖန်ထောက်ပြကြပါတယ်ဖားကန့်မြို့နယ်မြို့သားလွတ်တော်ကိုစလဲဦးခမောင်မြင့်ကတော့လက်ရှိဖြစ်ပျက်နေတဲ့အခြေအနေကိုထိန်းသိမ်းဖို့ဆိုရင်တိကျတဲ့ဥပဒေပြဋ္ဌာန်းပြီးဖြည်းဖြည်းရောက်ရောက်ကင်တွယ်ဖြေရှင်းဖို့လိုအပ်ကြောင်းပြောပါတယ်လုံးလုံးစင်မှာတော့ကြောင်းမြတ်တူဖို့ရေးဆိုင်ရာဥပဒေသစ်ကိုရေးဆွဲပြဋ္ဌာန်းထားပေမဲ့ဤဥပဒေအတိမပြုနိုင်သေးတဲ့အတွက်တိတိကျကျကင်တွယ်ဖို့ခက်ခဲနေကြောင်းဆက်ပြောပါတယ
်။2019မှာကြောင်းမြတ်ဥပဒေတစ်ထွက်တဲ့သမ္မတလက်မှတ်ထိုးပြီးမှဇန်နဝါရီလမှာအဲဒီကြောင်းမြတ်ဥပဒေကကျွန်တော်တို့ကဒီဥစ္စာရဲ့တဘောပတ်ဝန်းကျင်ပြည့်စုံတဲ့လူတွေတည်ရဆိုတော့ကျွန်တော်တို့ကဒီဥစ္စာအလုံးကျွန်တူဖို့တဲ့အတွက်ဒါလိုဖြစ်တဲ့အတွက်ကျွန်တော်5ဧက3ရက်3ဧက2နှစ်3ဧက3နှစ်အဲ့လိုသတ်မှတ်ထားတယ်ဥပဒေကတော့2019ဇန်နဝါရီလမှာထွက်ပြီးဒါပေမဲ့ဒီဥပဒေမထွက်သေးဘူးပြည်ဦးမထွက်သေးတော့ဒီဥစ္စာဥပဒေအသက်မွေးမှုပြောတယ်သူကအဲ့တော့ဒီဥစ္စာကိုကျွန်တော်ဆောင်ရင်းနဲ့ဒါလိုဖြစ်နေရတယ်အဓိကကတော့သူကတာလို့ကျွန်တော်တို့ကဒါလိုဖြစ်တာ
ညနေ3နာရီလောက်မှာတော့တည်ဆုံးသူရုပ်အလောင်း113လောင်းကျော်တွေ့ရှိထားကြောင်းနဲ့ထိခိုက်ဒဏ်ရာရသူ54ယောက်ရှိကြောင်းနဲ့မိုးသည်နေတာကြောင့်ရှာဖွေတာတွေကိုခိတ္တရက်ဆိုင်ထားကြောင်းဦးခမောင်မြင့်ကပြောပါတယ် ဖားကန့်ကျောက်စင်းဒေသအပါဝင်ရတနာမြေရီမှာမိုးတွင်းကာလဒုဖို့ထုတ်လုပ်မှုကိုဒီလတရနေ့ကနေစတင်ပြီးစတင်ပါလကုန်တီ၃လရက်ဆိုင်ဖို့အတွက်အစိုးရကညွှန်ကြားထားချိန်မှာအခုလိုမြေပြုံမှုဖြစ်ခဲ့တာပါ။လွန်ခဲ့တဲ့2015ခုနှစ်နိုဝင်ဘာလ22ရက်နေ့ကဖြစ်ခဲ့တဲ့ဖားကန့်ဒေသမြေပြိုမှုမှာတည်ဆုံးသူရုပ်အလောင်း114လောင်းတွေ့ရှိခဲ့ပြီးတည်ဆုံးမှုဖြစ်စဉ်မှာအများဆုံးဖြစ်ခဲ့ပါတယ်။ဒေသကံတွေကတော့၄ရက်ကြာရှင်းလင်းရေးလုပ်ငန်းဆောင်ရွက်ပြီးချိန်မှာမြေပြိုမှုရဲ့တဝက်လောက်ကိုသာရှာဖွေနိုင်တာကြောင့်ဒီဖြစ်စဉ်မှာတည်ဆုံးသူ200လောက်ရှိမယ်လို့လည်းခန့်မှန်းခဲ့ကြပါတယ်။ကျွန်တော်မိုးစောရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။
ပခိုင်တင်ရည်စောင်မျိုးနဲ့မှာရေမြေရှင်းလင်းမှုဆိုတဲ့ထုတ်ပြန်ချက်ကိုပြန်ရုပ်သိမ်းလိုက်ပြီမဲ့လေဒီကနေ့ချင်းဒေတာခင်တွေတောင်းနေရှိပြီးထွက်ပြေးနေကြတဲ့ရှင်တွေကိုပြောရှင်ပါတယ်ကျွန်တော်တတ်နိုင်ပါရေစောင်မျိုးနဲ့မှာနေမြေရှင်းလင်းရေလုပ်ဖို့အတွက်ဒေတာခင်တွေတင်းချောင်ဖို့ညွန်ကြားချက်ကိုပြန်ရုပ်သိမ်းထားပြီမဲ့လေစီးရင်လှုပ်ရှားမှုတွေရှိနေစေဖြစ်ပါတယ်ရေစောင်မျိုးနဲ့တောင်ပိုင်းမှုစီးကျွန်းဒေတာမှာဆိုရင်လေပြေခတ်မှုတွေတမတော်စီကြောင်းတွေဝင်ထက်သွားလာနေတာကြောင့်တောင်းနေရှိတဲ့ရခိုင်ဒေတာခင်တွေဟာရေစောင်မျိုးပေါ်နဲ့တခြားမျိုးပေါ်တွေကိုဒီကနေ့အထိထွက်ပြေးနေကြတယ်လို့စီးချောင်ကူညီသူကိုဘက်ကာကပြောပါတယ်
နေရတော့လောက်ရှိပေါ့နော်ဒီကျွန်တော်ရေတောင်မြေနဲ့တောင်ပိုင်းလို့ပြောရမယ်တောင်ပိုင်းမှာရှိတဲ့ဒီကုတောင်တိုက်နယ်မိုးစေးကျွန်းပေါ့ကုတောင်တိုက်နယ်ကုတောင်တိုက်နယ်မှာရှိတဲ့တေးရော်ဟာခဏရော်လောက်ကျွန်တော်တို့ဒီမြမတက်မတော်စစ်ကြောင်းနှစ်ကြောင်းဒီခြေကောင်းတွေကတစ်ကြောင်းတက်တယ်နောက်ပြီးတော့ပန်ပြင်ကစစ်ကြောင်းနှစ်ကြောင်းရေတက်တင်သွားတယ်အဲ့စိတ်ဆက်နဲ့ပတ်သက်ပြီးတော့ဒီကျွန်တော်တို့ဒီအနားမရှိတဲ့ခြေရော်တွေကအကုန်လုံးကြောက်လန့်ပြီးတော့အပြင်းနေရတယ်
ဒီအပိုင်းတွင်းမှာထွက်ပြေးလာတဲ့ရဲတပ်တော်မျိုးနဲ့ဆောက်ခတ်ကြီးွာကကိုကျော်ဆန်ကတော့သူတို့နေရာမှာမလုံခြုံလို့ကြွာလုံးထွက်ပြေးလာကြတာဖြစ်တယ်လို့ပြောပါတယ်
။အော်အရှင်ကတော်တော်လေးကိုစိုးဝါနေပြီးကဘလို့မှလည်းလောက်ကကြောက်လို့မရဘူးမြန်မာစက်မတော်ကနေပြီးတော့လက်နဲ့ကြည့်နေရန်တန်ပြစ်ခတ်နေတော့ဘသူမှလည်းမလို့ရတော့ဘူး။ဘလို့မှလည်းနေရောရော်ဒီမှလည်းရှင်းရောက်တယ်ဝင်နေပြီးတော့ရှင်းရောက်တယ်ဆိုတော့ဘလို့ကမှတနေ့ပြပြီးတော့အဲဒီရှန်ကြီးတို့တက်နေပြီးတော့ဘသူမှမနေရောအဲ့လိုဝင်နေပြီးတက်ဆက်ပြီးတော့အဲ့လိုဝင်လာတော့ဘသူမှမနေရောဘူး။
လက်ရှိချိန်မှာရေသတော်မျိုးပေါ်စစ်ဆောင်စခန်းမှာနေထိုင်တာဖြစ်ပြီးစောဝနေရဲ့အတွက်ဆက်ကင်းနေကြတယ်လို့လည်းသူကဆက်ပြောပါတယ်
။မပြေဘူးကိုယ်ဘယ်လိုပြောမလဲဆိုတော့စောဝနေရဲ့လည်းဘယ်လိုပြောမလဲလောက်လောက်ကောင်ကောင်လည်းမရှိဘူး။ကြွားလူတွေကများလာတော့ကဘယ်လိုပြောမလဲသူဒီပြေးလာတဲ့ဆေးစုပ်ကိုတွေ့မှလည်းအခက်ကြေးတားကြလေးနဲ့တွေ့နေရဆိုတော့ပြနေရဆိုတော့တော့မှမရှိတော့ဘူးကွာ။အဲတမ်းမရဲ့လူမုန်ရေးပညာရေးဆက်ဆက်ရတော့ဘလို့မောက်ကိုသိနေပြန်လိမ့်မယ်။
ရတိတော်မျိုးပေါ်မှာငကိုကလေးကစိတ်ဆောင်တွေများပြားရှိနေသလိုအစိုးရကနေနေရှင်းလင်းရေးကြီးညာပြီးနောက်ပိုင်းမှာစိတ်ဆောင်ပူတိုးလာတာဖြစ်တယ်လို့စိတ်ဆောင်ကူညီသူကိုဘက်ကာကပြောပါတယ
်။ကျွန်တော်တို့လေဟိုကကျွန်တော်ရတိတော်မျိုးနေတဲ့မှာဟိုငကိုကလေးကရှိတဲ့ဒီဟိုဆက်ပြေးနေကြရတဲ့စိတ်ဆောင်ဥယေကကျွန်တော်နှစ်ပေါင်းဆွဲကျော်လောက်ရှိတယ်။အခုရက်တိုင်းတွင်းမှာဒီရတိတော်မျိုးနေလုံးပေါ်မြောက်ပတ်ဒီရတိတော်မြောက်ပိုင်းရတိတော်အစ်စ်သက်ခံနောက်တော့ရတိတော်ကမိုးစေးကျွန်းတောင်ဖက်ခံပေါ်အဲ့ဒီဆက်ပြေးနေကြရတဲ့ဒီပြည်ထောင်ကြီးကဟိုဟာ3000ကျော်လောက်ရှိတယ်အကုန်လုံး5000ကျော်လောက်ဖြစ်သွားတယ်ပေါ့
လက်ရှိရှင်ဒီရခိုင်ပြည်နယ်အတွင်းမှာတိုက်ပွဲတွေကြောင့်ဥဝင်စွန်ခွာထွက်ပြေးနေကြတဲ့သူတွေတသိန်းကျော်အထိရှိနေတယ်လို့စစ်ဆောင်တွေကိုစီရင်ကောက်ယူနေတဲ့ရခိုင်တိုင်းသားမျိုးနွယ်စုများစီရင် REC ရဲ့စီရင်ရသိရပါတယ်စစ်ဆောင်တွေနဲ့ပတ်သက်ပြီးအစိုးရကကူညီပေးနေတာတွေရှိပေမဲ့လည်းအားနည်းနေသေးတာကြောင့်အစိုးရအနေနဲ့စစ်ဆောင်ရေးပို့ပြီးတော့လှုပ်ဆောင်ပေးတဲ့ငယ်လို့ရတိတော်မျိုးနွယ်မျိုးသားလွှတ်တော်မှဦးခင်မောင်လာကပြောပါတယ
်ရှင်ရှင်ဖို့တာဝန်အရှိဆုံးနဲ့အတိုင်းနိုင်ဆုံးလူဝင်အားကိုရအကောင်းဆုံးကနိုင်ငံတော်ဆွေးရမယ်အစိုးရကကူညီပံ့ပိုးပေးရမယ်တောက်လျှောက်ရမယ်ဆိုတာကဥပဒေနဲ့ပြဋ္ဌာန်းထားတယ်ဝန်ကြီးဌာနတော်ကတက်တာဖွေးထားတာပဲလူပြည်ပြည်ဝန်ကြီးဌာနတော်ဒီကိစ္စတွေတော့ဖွေးထားတယ်ဆိုတော့အစိုးရမှာတာဝန်အများကြီးရှိတယ်ဒါကဒီဒီကစင်ရင်နုံပါတဲ့ခိုင်ပြည်သူကအခုအဓိက၆ပတ်ပေးနေရတယ်အရင်ကတော့ကဒီဒုက္ခတွေစဝဲနေရေးအိစ္ဆာကိုဒီပြည်သူထုအစုတက်နေတဲ့တလောက်ဖြစ်စင်မပေးနိုင်အခုကများသဖြင့်များလာတယ်မိုးရသည်တကြတယ်လာရတော့လာရည်ဒီအစာဆိုင်ကလေးရှားပါတယ်ဆိုတော့တိတိချောင်တွေကဥက္ကအများကြီးတာရှိမှာအစိုးရကပါဝင်ကူညီမှုကိုအများကြီးတိုးပြရမယ်အခြေအနေမျိုးလက်တမကအစိုးရဒေသမှာရှိမှတော့မသိ
လက်နက်ကန်မီးပခတ်တွေကြောင့်အရာသားတွေထိခိုက်မှုတွေနဲ့ဒုက္ခတွေတွေထွက်ပြေးရတဲ့အခြေအနေတွေပေါ့ကုလသမဂ္ဂနဲ့မြန်မာနိုင်ငံရှေ့ဆိုင်အမေရိကန်ကနေဒါ UK နဲ့ဩစတြေးလျတန်ယုံတွေကစိုးရိမ်တဲ့သဘောထားတွေထောက်ပြန်ပြီးနောက်မှာပဲရခိုင်ပြည်နယ်မှာနေနေရှင်းလင်းရေးအတွက်ဒေသခံတွေဘေးလွတ်ရာတင်းချုံဖို့ညွှန်ကြားချက်ကိုပြည်နယ်စိုးရွားကပြန်ရုပ်သိမ်းခဲ့တာပါညွန်ကြားချက်ပြန်ရုပ်သိမ်းလိုက်ပြီမဲ့လေတိုက်ပွဲတွေဆက်လက်ဖြစ်ပေါ်နေစေဖြစ်ပါတယ်လူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကလည်းရခိုင်နယ်ချင်းပြည်နယ်တွေမှာအပြည့်ရဆွေးဖို့နဲ့နေမျိုးရှင်းလင်းရေးစစ်ဆင်ရေးတွေဆုံးသတ်ဖို့ကိုလည်းဂျနီဗာမြို့မှာပြီးခဲ့တဲ့အင်္ဂါနေ့ကကျင်းပတဲ့လူခွင့်ရေးကောင်စီညီလာခံမှာတိုက်တွန်းခဲ့တာပါနိုင်ငံတကာအကူအညီပေးတဲ့အဖွဲ့20ကလည်းရခိုင်ပြည်နယ်မှာလက်နက်ကင်ပဏိပခတ်တွေကြီးထွားလာနေတာကြောင့်စစ်နယ်ရက်ခါပြည်လမုန်နဲ့ဥယျာဉ်ဆုံးခွာရတဲ့ရှင်တွေတွေပို့ဆိုးလာမှာဆိုရင်ကြောင့်ကိုလည်းပြီးခဲ့တဲ့အင်္ဂါနေ့မှာပဲပူတိကျင်ညာချက်တောင်ထုတ်ပြန်တည်ပြီးထားပါတယ်ကျွန်တော်တတ်နိုင်ရခိုင်ကနေတည်ပြီးပို့နေ
ပါ VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြထုတ်လွှင့်ပေးနေပါတယ်။ American ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေတာပါ။ Radio အစီအစဉ်တွေကိုမနက်6:00 ကနေ8:00 အထိနဲ့ည9:00ကနေ10:00အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9:00နဲ့9:00ခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေကြပါ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆောင်တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးတယ
် COVID ကာလစာဝတ်နေရေးအဆင်ပြေစေဖို့အတွက်ပုံမှန်ဝင်ငွေမရှိတဲ့အခြေခံလူဒန်းစားတွေအတွက်အစိုးရကထောက်ပံ့ပစ္စည်းတွေပေးဝေရမှာအရင်တစ်ခေါက်ကစည်ရင်းမပါပဲကြံခဲ့ကြသူတွေကိုငွေသားထောက်ပံ့ကြည့်ပေးနေတဲ့အကြောင်းကိုပြောပြပါမယ်။ကျွန်မအင်တနာထွန်းပါ။ပုံမှန်ဝင်ငွေမရှိတဲ့အခြေခံလူဒန်းစားတွေကိုကိုဗစ်ကာလမှာစားဝတ်နေရေးအဆင်ပြေစေဖို့အတွက်မက်လာကအခြေခံစားပတ်ကုန်ထောက်ပံ့ရိက္ခာ၅မျိုးကိုဝေပေးခဲ့ရမှာမပါဝင်ခဲ့တဲ့သူတွေကိုငွေသားထောက်ပံ့ပေးနေတာပါ။ဒီတစ်ချိန်မှာတော့ပထမတစ်ခေါက်တုန်းကရိက္ခာအထောက်ပံ့မရခဲ့တဲ့သူတွေအပြင်ပြည်ပကပြန်လာပြီးနောက်အလုပ်လက်မဲ့ဖြစ်နေတဲ့သူတွေကိုပါထည့်သွင်းပြီးအိမ်ထောင်စုတစုကိုငွေကျပ်1,000ကျပ်စီထောက်ပံ့နေတာဖြစ်ပါတယ်။ထောက်ပံ့ငွေပေးတဲ့အစီအစဉ်ကိုတော့မနေ့ကစခဲ့တာလို့လည်းရန်ကုန်တိုင်းဒေသကြီးလှိုင်သာယာမြို့နယ်အနောက်ပိုင်းအုပ်ချုပ်ရေးမှူးဦးနေမင်းထွန်းကပြောပါရစေ
။တော်မင်းမျိုးကြောင့်ဆန်ခဲ့တဲ့ကိုအဲ့ဒါအများကြီးပါလေ။နောက်တစ်ခါနေရက်ကနေမိသားစုတိုင်းကြောင်းချွေးဝင်ရောက်လာတဲ့သူသူတို့ကတော့ဆန်ကနေမှရှိပါတယ်။မိသားစုတိုင်းဆိုတော့အင်းကတော့ပုံမှန်ငွေမရှိဘူး။အခြေခံကြမ်းသာဖြစ်နေ။စောင့်ဝင်နေရတဲ့သူအကူအညီတအားလိုအပ်တယ်ပေါ့နော်။အဲ့တဘောပါပဲ။နောက်တစ်ခုကကျတော့ဒီလိုကိုယ်နဲ့ကိုကြားလာရောက်ရှောက်ထားတဲ့သူတွေပေါ့နော်။အဲ့လိုမျိုးအဲ့လိုပုံမှန်မှာတိကျတိကျမှပြီးတာပေါ့ခင
်ဗျ။ကက်ယောဂကာလာအကူအညီလိုနေသူတွေကိုငွေကြီးထောက်ပံ့တဲ့အစီအစဉ်ကိုတော့နိုင်ငံအနှံ့မှာစတင်နေတာပါ။စကိုင်းတိုင်းဒေသကြီးကလေးဝါမြို့နယ်မှာလည်းတပ်ဆိုင်ရာရက်ကွက်တွေအလိုက်အထောက်ပံ့ပေးတဲ့အစီအစဉ်စတင်နေပြီလို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးတန်းထွန်းမြင့်ကပြောပါရယ်
။ကျွန်တော်တို့ပေးတဲ့နေရာမှာကြတော့သူတို့ယာယီမှုတွေကနေထည့်ပြီးတော့မှကျွန်တော်ရက်ကွက်တွေလိုက်ပေါ့နော်။ကျွန်တော်တို့ဒီမှာကတော့ကျွန်တော်တို့ကိုယ်စားလှယ်တွေနေတဲ့ရိုးစက်လောက်တဲ့နေရာမှာတော့သူကယာယီမှုတွေကနေထည့်ပြီးမှသူတို့ဒီများတဲ့ဒီနေရာမှာဆိုလို့ရှိရင်ကြတော့အစုရဲ့တနေရာထားပြီးတော့မှအဲ့ဒီမှာသူတို့ရက်ကွက်လိုက်ပေါ့ဗျာသူတို့ဂျိုင်းအစုလိုက်အစုလိုက်အဲ့လိုမျိုးပေးတာပေါ့အိမ်နိုင်ငံကိုပေးတာလည်းရှိတယ်အစုလိုက်ပေးတာလည်းရှိတယ်ဟုတ်ကဲ့
ကက်ယောဂကာလမှာအခက်အခဲဖြစ်နေသူတွေအဖြစ်ငွေသားထောက်ပံ့ပေးမဲ့သူတွေထဲမှာတော့ပုံမှန်ဝင်ငွေမရှိတဲ့အခြေခံလူဒန်းစားတွေဖြစ်ကြတဲ့ပြန်ကျစေးတဲ့အငှားရင်မောင်းကြာပန်းလုပ်သားရေလုပ်သားအလုပ်ကျန်းသမားခြံလုပ်သားပုဂ္ဂလိကလုပ်ငန်းတွေမှာလုပ်ကိုင်နေတဲ့နေသားဒါမှမဟုတ်ယာယီဝန်ထမ်းတွေအပြင်လက်တလောအလုပ်လက်မဲ့ဖြစ်နေတဲ့သူတွေလည်းပါဝင်ပါတယ်ကဘေးကာလာမှာပဲလက်နက်ကင်ပြိပခါတွေကြောင့်အိုးအိမ်ဆွန့်ခွာတင်းချောင်နေရတဲ့သူတွေကိုလည်းလူမှုဖူလုံရေးကယ်ဆယ်ရေးနဲ့ပြန်လည်နေရချထားရေးဝန်ကြီးဌာနကအကူအညီပေးတာတွေရှိခဲ့တာပါအစောပိုင်းမှာတော့အကူအညီလိုအပ်နေတဲ့အခြေခံလူဒန်းစားအဖြစ်သတ်မှတ်ရမှာပြည်ဆောင်မှုမရှိဘူးဆိုပြီးဝေဖန်မှုတွေလည်းကြုံခဲ့ရဖူပါရဲ့ရှင်ကျွန်မအိတ်တနာထွန်းမှာရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ
်မြန်မာနိုင်ငံမှာရွေးကောက်ပွဲတွေကိုလာမယ့်လူတွေမှာရှိရနေမှာကျင်းပမယ်လို့ပြောင်းစုရွေးကောက်ပွဲကော်မရှင်ကကြေညာလိုက်ပြီးမြေအသေးစိတ်အစီအစဉ်ကိုမသိရသေးတာကြောင့်နိုင်ငံရေးပါတီတွေကအထက်ခင်းနဲ့ကြုံရမှာကိုစိုးရိမ်နေတဲ့အကြောင်းပြောပြပေးချင်ပါသေးတယ်။ကျွန်မမိခါပါ။နိုင်ငံရေးပါတီ90ကျော်ရှင်တိုင်ဖို့စည်ရင်းပေးထားတဲ့နိုဝင်ဘာလရွေးကောက်ပွဲကိုကက်ယောဂကာလအကန့်သတ်ပြီးတဲ့လက်နက်ကင်ပြိပခါတွေအကြောင်းကျင်းပရမယ့်အခြေအနေမျိုးနဲ့ကြုံနေရတာမို့လူလက်ပြီးညတာပါမလားဆိုပြီးနိုင်ငံရေးပါတီတွေဘက်ကစိုးရိမ်နေကြချိန်မှာပဲရွေးကောက်ပွဲကျင်းပမယ့်အနေကိုကော်မရှင်ဘက်ကကြေညာလိုက်တာပါ။အခုဒီချိန်ရွေးကောက်ပွဲမှာတော့အရင်ကရွေးကောက်ပွဲနှစ်ကြိမ်ဆက်တိုက်မကျင်းပနိုင်ခဲ့တဲ့ဝါဒေတာနဲ့လက်ရှိတိုက်ပွဲတွေကြုံနေရတဲ့ရခိုင်ပြည်နယ်မှာပါကျင်းပသွားမယ်လို့ကြေညာထားပါတယ်။ကျင်းပဖို့လေးလလောက်သာလိုတော့တဲ့ရွေးကောက်ပွဲမှာမဲဆယ်စည်းရုံးရေးအပါအဝင်ရွေးကောက်ပွဲလုပ်ငန်းစဉ်ကြံ့ကြာမှုတွေကျမရေလုံးကြုံရေးစိန်ခေါ်မှုတွေစတဲ့အချက်တွေကြောင့်ညတာမှုရှိပါမလားဆိုပြီးနိုင်ငံရေးပါတီတွေဘက်ကစိုးရိမ်နေကြပါတယ်။အထူးသဖြင့် COVID-19 ကပ်ရောဂါနဲ့တိုက်ပွဲတွေကြုံနေရတဲ့ရခိုင်ပြည်နယ်လိုတိုင်းရင်းသားဒေသတွေမှာရွေးကောက်ပွဲအကပ်ပြင်းစင်ရေးဟာကြီးမားတဲ့စိန်ခေါ်မှုတစ်ခုလည်းဖြစ်နေတယ်လို့ရခိုင်မျိုးသားပါတီကဦးလှစောကပြောဆိုပါတယ်
။အဲဒီရခိုင်ပြည်ရဲ့အနေထားကတော့ကျွန်တော်တို့ကတော့နံပါတ်1အချက်ကအဲဒီရခိုင်မှာကရခိုင်ပြည်မှာလုံးမလို့ပြောတယ်ဒါပေမဲ့ဒီကြားထဲမှာတချို့မျိုးနယ်များတခြားမျိုးနယ်များဟိုပေါ့လေ constituency တချို့ကပြန်ခဲ့မလားဆိုတာကတော့ကျွန်တော်တို့သိမသိချာဘူးအဲ့ဒါနည်းနည်းအဲ့ဒီဟာတခုတန်တရားရှိတယ်မြို့ကပေါ်နဲ့ပတ်သက်ပြီးတော့စိန်ခေါ်မှုကတော့ဟိုကျွန်တော်တို့တခြားဒေသရင်တော့မတူဘူးအကုန်လုံးကြားထဲမှာစိန်ခေါ်မှုကတူတယ်ပဲ NLD ရောကျန်းခံရေးရောခိုင်တန်းရင်းသားပါတီတွေရောဒါလို့စစ်မေးစစ်သေးတန်တည်နေတဲ့ area တခုဆိုတော့အရင်တော့လည်း2015ကာလတုန်းကလူလက်လက်လက်တော့ဖို့လာဖို့ဆိုတော့ ကုန်လုံးမှာခက်ခဲရှိတယ
်။နိုဝင်ဘာရွေးကောက်ပွဲမှာတော့ပြည်သူ့လွှတ်တော်ကိုယ်စားလှယ်နေရအတွက်မဲဆန္ဒနဲ့330အမျိုးသားလွှတ်တော်နေရအတွက်မဲဆန္ဒနဲ့168နေတိုင်းနယ်ပြည်နယ်လွှတ်တော်တွေအတွက်မဲဆန္ဒနဲ့644နေမှာကျင်းပသွားမှာပါ။ရွေးကောက်ပွဲကျင်းပရက်ကိုတော့ပုံမှန်အဖြစ်6လလောက်ကြိုတင်ကြေညာလေးရှိပေမဲ့ဒီတစ်ချိန်မှာတော့ကံယောဂါကြောင့်တွာလာလှူရှာမှုကန့်သက်ချက်တွေကြောင့်မှာကော်မရှင်က4လလောက်အလိုချာမှကြေညာခဲ့ရပါတယ်။အာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီတန်ကြားရေးတာဝန်ရဲ့မုံရအောင်ရှင်ကတော့ဒီလိုမျောလင့်မထားတဲ့အခြေအနေမျိုးကိုနိုင်ငံရေးပါတီတွေကပဲကိုယ်တိုင်ကြော်လွားဖို့လှုပ်ဆောင်ရလိမ့်မယ်လို့သူကပြောပါတယ
်။ရွေးကောက်ပွဲကော်မရှင်ကသူဒီကြားရတဲ့ခရီးတိုင်းနဲ့ဒီညမှာဒီကျိုးကပြောတာကဒီ COVID-19 ကိစ္စဒီ COVID-19 ကိစ္စကပေါ်မရှင်ကလုပ်လို့ရတဲ့ကိစ္စမှမဟုတ်တာပဲကိစ္စကတကမာလုံးပြစ်နေတဲ့တနင်္ဂနွေလုံးပြစ်နေတဲ့ကိစ္စအဲ့ဒီပုံမှာကျွန်တော်တို့ကဘယ်လိုပြောပြရမလဲဆိုတာပဲကျွန်တော်စဉ်းစားပြီးတော့လုပ်ကြမှာပါပဲဒီညမှာဟိုလူလင်းကြံစားနီလာရဆိုတဲ့အတိုင်းပေါ့ဗျာကျွန်တော်တို့နေရာကိုဘယ်လိုနည်းနဲ့ဟိုအကောင်းဆုံးပြအောင်လုပ်ကြမလဲဆိုတာတော့ရေကောက်ပွဲဘုံနဲ့နိုင်ငံရေးပါတီတွေရဲ့အခမ်းအနားပဲလို့ကျွန်တော်ထင်တယ်နော်အားလုံးကတော့တညီတညီတညီမြပဲဒီ COVID-19 ကိုကြော်ပြပြပါပါတယ်အဲ့တော့ကျွန်တော်တို့စိတ်တော်တွေ့တူးတူးပြင်ဆင်နေရမလို့လို့ထင်တယ
်နိုင်ငံရေးလီလာတုံးသက်သူဒေါက်တာရမျိုးသိန်းကတော့ကဲယောဂန်နဲ့လုံခြုံရေးအရာစိန်ခေါ်မှုတွေကြားကကျင်းပမဲ့ဒီရေးကောက်ပွဲဟာလွတ်လပ်မျှတမှုရှိအောင်ဖန်တီးနိုင်ဖို့အရေးကြီးတယ်လို့သူကဆိုပါတယ်
အခုရေကောက်ပွဲကိုတကယ်လုံးဝပြီးတော့တရားမျှတတဲ့ရေကောက်ပွဲတစ်ခုဖြစ်အောင်နောက်ပြီးတော့အဲ့ဒီလိုဖြစ်တယ်ဆိုတာကိုမပါဝင်ရှင်ပြိုင်နဲ့နိုင်ငံရေးပါတီတွေကလည်းလက်ခံရှုံးချီအောင်နောက်ဆောင်ရွက်နိုင်မှုကအရေးကြီးဆုံးစိန်ခေါ်ချက်တစ်ခုလို့ကျွန်တော်မြင်ပါတယ်။2020ရေကောက်ပွဲဟာနော်အရင်အရင်ရေကောက်ပွဲတွေကပို့ပြီးတော့နော်ကြီးမားတဲ့ဟိုရှင်ပြိုင်မှုတွေနောက်စိန်ခေါ်မှုတွေအကျတဲတွေကိုနော်ကျင်းဆိုင်ကြလာနိုင်တဲ့အခင်းအကျင်းတစ်ခုလို့လည်းမြင်ရပါတယ်
။နိုင်ငံရေးပါတီတွေအနေနဲ့မဲဆွယ်စီယုံခွင့်ပြုကြောင်းကိုလည်းကော်မရှင်ကပြောဆိုထားပေမဲ့အသေးစိတ်အချက်လက်ကိုတော့မထုတ်ပြန်ရသေးတဲ့အပေါ်မှာနိုင်ငံရေးပါတီတွေဘက်ကပုံဝင်မကျဖြစ်နေရတာပါ။ဒီအောင်စုရေကောက်ပွဲကော်မရှင်တာဝန်ရှိသူတဦးကတော့နိုင်ငံရေးပါတီတွေကိုမဲဆွယ်စီယုံလှုပ်ရှားခွင့်ပြုမှာဖြစ်ကြောင်းပြောဆိုထားပေမဲ့ကျမ်းမာရေးအတွက်စံတမတ်ချက်တွေနဲ့အညီဆောင်ရွက်ဖို့စီစဉ်ထားတယ်လို့ VOE ကပြောဆိုထားပါရှင်။ကျမမိခါပါ။ရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါရဲ့ရှင
်။ကျမခွန်ညိုပါရှင်။မလေးရှားနိုင်ငံမှာအသွားအလာကန့်သက်ထိန်းချုပ်မှုတွေနဲ့ COVID-19 ကပ်ရောဂါကူးစက်မှုတွေကိုထိန်းချုပ်နိုင်ခဲ့တယ်လို့တိုင်းပြည်မှာရင်ဆိုင်နေရတဲ့စီးပွားရေးကျဆင်းမှုတွေကနေပြီးတော့လည်းပြန်လည်ဥမော့လာနိုင်လိမ့်မယ်လို့အကြက်ခတ်တွေကခန့်မှန်းနေကြပါတယ်။မလေးရှားနိုင်ငံသားတွေကတော့ပုံမှန်ချိန်နဲ့ပြန်ရောက်ဖို့ကြိုးပမ်းနေတဲ့တစ်ချိန်တည်းမှာပဲစီးပွားရေးအရမရေရာမတေချာမှုတွေကိုလည်းရင်ဆိုင်နိုင်ဖို့ပြင်ဆင်နေကြတဲ့အကြောင်း VOA သတင်းတောက် Dave Granny Ban ရဲ့သတင်းလွှာကိုပြောပြပါမယ်။မလေးရှားနိုင်ငံရဲ့အကြီးဆုံးမြို့ကွာလာလမ်ပူမှာတော့အသွားလာတွေပုံမှန်ပြန်ဖြစ်လာတဲ့အတွက်မြို့ရဲကယထားပေါ်မှာလည်းခီးသည်တွေပြန်များလာနေပါပြီ။စပင်းညက်တာစားဖို့တောက်ဖို့အပြင်ထွက်တာလိုမျိုးနေတရူဝကိစ္စတွေအတွက်သွာလာနေကြတာပါ။
I feel great about it and right now one of the first things that I'm doing here is that
အခုတော့တော့ကိုနေသာထိုင်သာရှိနေပါပြီ။၃လလောက်တွင်အိမ်တွင်အောင်ခဲ့ရပြီးပထမဆုံးလှုပ်ဖြစ်တာကတော့အခုလိုယောက်ျားနဲ့အတူအပြင်ထွက်ပြီးတော့စားတော့တာပါ။အပြင်မထွက်တာကြာပြီဆိုတော့တကယ့်ကိုနေသာထိုင်သာရှိသွားပါတယ်လို့ကွာလာလမ်ပူမြို့သူဂျက်ဆွန်နာရိုင်းကပြောတာပါ။ယောဂမကူဆက်အောင်လနဲ့ချီပြီးသွာလာလှုပ်ရှားမှုတွေကန့်တက်ခဲ့တဲ့အပေါ်အဆိုးရွားကိုတိမှတ်ပြုကြပါရစေ။နေ့စဉ်ဘဝတွေပုံမှန်ခြေနေကိုရောက်ခံနေအချိန်မှာပဲစီးပွားရေးမှလည်းအထိနာတဲ့အခြေအနေတွေနဲ့ရင်ဆိုင်နေရပါတယ်။အင်္ဂလိပ်စာဆရာမဖြစ်တဲ့ဂျက်ဆွန်နာရိုင်းကတော့သူနဲ့ခမွန်းဖြစ်သူတို့မှပုံမှန်ဝင်ငွေရှိပေမဲ့တချို့မိတ်ဆွေတွေကတော့သူတို့လိုကံမကောင်းဘူးလို့ပြောပါတယ်။
We know some people who have completely lost their jobs, who have got no earning power at all.
တချို့ကလုံးဝကိုအလုပ်ပြုတ်ပြီးဝင်ငွေရပ်သွားတာတွေရှိပါတယ်။သားသမီးတွေရှိတဲ့မိသားစုတွေ၊အိမ်ငှားကတွေ၊အိမ်ချွေးရှိတဲ့သူတွေအတွက်ဝင်ငွေမရှိတော့ခက်ခဲကြပါတယ်။ညညကြရင်အိတ်တောင်ပြောကြပါမလား။ဘယ်နှစ်ကြာမှလာကြရမလဲဆိုပြီးတော့တစ်နှစ်တစ်နှစ်ပူပန်နေကြလိမ့်မယ်လို့စဉ်းစားမိပြီးကျမကတော့စိတ်ပူပါတယ်လို့ပြောသွားတာပါ။မကြာခင်ကမဆက်မှုအင်ဂျင်နီယာဘွဲ့ရထားတဲ့နိဗန်ပီလိုင်ဟာဆိုရင်လေအလုပ်နေရာ20လောက်ရှောက်ထားပေမဲ့ဒီလိုနှစ်မျိုးမှအလုပ်ရဖို့မလွယ်ဘူးလို့ဆိုပါတယ
် Yeah there's more competition compared to and also we
have အလုပ်ရတဲ့သူကများပြီးကျွန်တော်တို့လိုဘွဲ့ရဗီဇတွေအတွက်ခေါ်တဲ့အလုပ်ကအတော်နည်းပါတယ်လို့သူကပြောတာပါ ဒီမိုကရေစီနဲ့စီးပွားရေးဆိုင်ရာဌာနသုတေသီလူရှောင်ဟိုကတော
့ In the month of April we recorded 5%
အပီလာရဲမှာလှုပ်လက်မဲ့နှုန်း900ခန့်နှုန်းထိတက်သွားတာဟာနှစ်ပေါင်း30မှာအမြင့်ဆုံးပါပဲလက်ကားပစ္စည်းရောင်းအားကလည်း100ခန့်နှုန်းကျော်ကျသွားတာတွေ့ရပါတယ်ဝယ်လိုအားကျဆင်းတဲ့လက္ခဏာတွေဟာဒီနှစ်ကုန်နဲ့အထိဆက်ဖြစ်သွားနိုင်တယ်လို့ပြောခဲ့တာပါအစိုးရရဲ့စီးပွားရေးအကူအညီပေးရေးစီစဉ်တွေဟာထောက်ကူဖြစ်ပေမဲ့ခီးစွားလုပ်ငန်းနဲ့လောင်စာလုပ်ငန်းပေါ်မှာအားထားလွန်းနေတယ်လို့လည်းသူကပြောပါတယ
်။ The drop of the oil prices matter to the Malaysian
လောင်စာဈေးကျဆင်းတာမလေးရှားစီးပွားရေးမှာတည်တည်တာတာထိခိုက်ပါတယ်။အခွန်အောက်နဲ့ဗန္ဒာရေးလုပ်ငန်းတွေကဝင်ငွေတွေအားလုံးရဲ့သုံးပုံတစ်ပုံဟာလောင်စာနဲ့ဆက်ဆက်လုပ်ငန်းတွေကရတဲ့အတွက်အထူးသဖြင့်အစိုးရဝင်ငွေကိုထိခိုက်တယ်လို့ပြောသွားတာပါ။ဆောင်လို့ရေအင်ဂျင်နီယာအရစ်ချာကတော့မလာကလေးကဝင်ငွေတည်တည်တာတာရော့သွားတယ်လို့ပြောပါတယ
် This definitely will change the my lifestyle meaning
ကျွန်တော်ရဲ့နေထိုင်မှုပုံစံကတော့လုံးဝပြောင်းသွားမှာပါဒီနှစ်မပြောနဲ့နောက်နှစ်တောင်အားလက်ရခီးထွက်နိုင်မယ်မထင်ပါဘူးကျွန်တော်တို့လူများနှစ်ယောက်စိုင်ကောင်းကောင်းမှထွက်စားတာတွေလည်းလျှော့ရမှာပါအရင်ကဆိုရင်နှစ်လသုံးလတစ်ချိန်စိုင်ကောင်းကောင်းမှသွားစားမှုပဲမဲ့အခုတော့မသွားတော့သလောက်ပါပဲလို့ပြောပါတယ်အခုလိုလူနေမှုပုံစံပြောင်းလဲတွေဟာတိုင်းပြည်စီးပွားရေးကိုလည်းရိုက်ခတ်နေတာပါမလေးရှားနိုင်ငံသားတွေပုံမှန်အခြေအနေပြန်ရောက်ဖို့ချီလှမ်းသစ်တွေလှမ်းလာနေပေမဲ့လူနေမှုပုံစံတွေကတော့အရင်လိုပြန်ဖြစ်ဖို့ကမလွယ်လာပါဘူးရှင်ကျွန်မခွာညိုပါ
တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြောထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jerusalem တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးတယ
်။အခုတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါလေ။ရွေးကောက်ပွဲအစိုးရတွေတက်လာပြီးပြုပြင်ပြောင်းလဲရေးလုပ်တယ်ဆိုပေမဲ့စစ်တပ်ကခြေကုပ်ယူထားတဲ့စီးပွားရေးလုပ်ငန်းတွေကတော့အပြောင်းအလဲမရှိပါဘူး။ဒါကြောင့်ဒီလုပ်ငန်းတွေကိုအရေးယူဖို့ကုလသမဂ္ဂကအဆိုပြုထားတာကိုဥအောင်ခင်ကရေးသားပြီးကျွန်တော်ညံဝင်းအောင်ကကူညီတင်ဆက်ထားပါတယ်ခင်ဗျာ
တမတော်ရဲ့စီးပွားရေးဥပိုင် MEHL ရဲ့စီးပွားရေးမိတ်ဖက်တူဖြစ်တဲ့ထာဝရနဒီလုပ်ငန်းစုကိုရန်ကုန် Stock Exchange မှာလွန်ခဲ့တဲ့လကအစုရှယ်ယာရောင်းဝယ်ခွင့်ရတဲ့ကုမ္ပဏီအဖြစ်စရင်းသွင်းလိုက်တာဟာအဂတိလိုက်စားမှုကိုအားပေးရရောက်တယ်လို့မြန်မာနိုင်ငံတရားမျှတမှုအဖွဲ့ Justice for Myanmar ကဆိုပါတယ်။ထာဝရနဒီဟာ MEHL လက်အောက်ခံလမ်းပြည်ရေကြောင်းကုမ္ပဏီနဲ့ဖက်ဆက်လုပ်ပြီးတိုင်းကုန်းတွင်းစိတ်ကန်းနဲ့ထောက်ပို့ရေးစီမံကိန်းကိုအကောင့်ထဲခေါ်နေပါတယ်။လိုင်စာယာမြို့နယ်ကမြေဧက40ရှိတဲ့စိတ်ကန်းစီမံကိန်းကိုထာဝရနဒီကုမ္ပဏီက49ရာခိုင်နှုန်း MEHL စစ်တပ်ပိုင်းလမ်းပြည်ကုမ္ပဏီက57ရာခိုင်နှုန်းပိုင်ဆိုင်ကြပါတယ်။ဒါတွေမကလေးပါဘူး။အခောက်ခွန်ညီချုပ်နဲ့စိတ်ကန်းအာဏာပိုင်အကြီးအကဲတွေဟာလည်း MEHL ရဲ့ဒါရိုက်တာစစ်ဘိုလ်တွေဖြစ်နေတာကြောင့်မကလင်ကားစရာကိစ္စတွေဖြစ်နေပါတယ်။ဒါပေမဲ့မြန်မာနိုင်ငံစီးပွားရေးကိုပိတ်ဆို့ရင်သူတို့ကိုထိခိုက်နိုင်တယ်လို့ထောင်ရနဒီရဲ့ကြီးညာသရမ်းမှာဝန်ခံထားပါတယ်။အခုဆိုင်းငံ့ထားပြီမဲ့ထမိုင်ပိတ်ဆို့လာရင်စီမံကိန်းဖြစ်တွေကိုစိုးစိုးဝါးဝါထိခိုက်နိုင်တယ်လို့ဆိုပါတယ်။အခွင့်အရေးကလေဝကြီးအုပ်တရေကိုဒီကြီးညာစရန်းကပေါ်ပြပါတယ်
။စစ်တပ်ပိုင်ကုမ္ပဏီကြီးဖြစ်တဲ့ MEHL မြန်မာစီးပွားရေးဥပိုင်လီမီတက်နဲ့ MEC မြန်မာစီးပွားရေးကော်ပိုရေးရှင်းဟာအစိုးရလက်အောက်ခံမဟုတ်တဲ့အတွက်သူတို့ရဲ့ဝင်ငွေကိုလည်းမသိနိုင်ပါဘူး။တီထောင်ရင်ကစပြီးရွေးကောက်ပွဲအစိုးရဖွဲ့စည်းတဲ့2017အထိအခွန်ဆောင်စရာမလိုပါဘူး။MEHL နဲ့ MEC ဟာကြောက်စိမ်းမှာအဓိကလုတ်ကင်တယ်လို့ဆိုပါရယ် MEHL လက်အောက်ခံလုပ်ငန်း45ခုရှိပြီး MEC အောက်မှာတော့လုပ်ငန်း60ခုရှိပါရယ် MEHL ကိုဝန်ဆောင်မှုကုံသွယ်မှုနဲ့ထုတ်လုပ်မှုဆိုပြီးသုံးပိုင်းခွဲထားပါရယ်ထုတ်လုပ်မှုဌာနအောက်မှာစက်ရုံ41ရုံရှိပြီးဗဏ္ဍာရေးနဲ့အာမခံလုပ်ငန်းမှာကုမ္ပဏီ5ခုရှိပါရယ်စိုက်ပျိုးရေးနဲ့5လုပ်ငန်းမှာ4ခုစားလုပ်ရေးလုပ်ငန်းမှာ9ခုခီးသွွားလုပ်ငန်းမှာ2ခုနဲ့ကုန်သွယ်ရေးမှာ5ခုရှိပါတယ်
ကျောင်းမြတ်နယ်တပ်ထုတွင်ကန္တမှာ MEHL ပိုင်ကုမ္ပဏီ30ခုရှိပါတယ် MEC ကလည်းဓာတ်ငွေကျောင်းမီးသွင်းဆက်သွယ်ရေးဗန္ဒယင်းမှာပါဝင်ပြီးတမတော်ဆုံးပစ္စည်းတွေထုတ်လုပ်ပေးပါတယ် MEHL Limited ကမြဝတီဘဏ်ကို1993မှာတည်ထောင်ပါတယ်2016မှာချက်သန်းပေါင်း1,000ကျော်သို့မဟုတ်ဒေါ်လာ155,000ရှိတယ်လို့သိရပါတယ်မြန်မာနိုင်ငံမှာသရုပ်ထအကြီးဆုံးဘဏ်လုပ်ငန်းဖြစ်ပြီးအစုရှယ်ယာကိုလက်ရှိစစ်ဘုံနဲ့အငိမ့်စားစစ်ဘုံတွေကပိုင်ဆိုင်ကြပါတယ် MEC Corporation ကတော့အင်းဝဘဏ်ကိုပိုင်ဆိုင်ပြီး MEC လက်အောက်ခံလုပ်ငန်းတွေကိုငွေကြေးထောက်ပံ့ပါတယ် MEHL MEC နဲ့တပ်မတော်ဟာမြေနေရာကောင်းတော်တော်များများကိုပိုင်ဆိုင်ကြတာကြောင့်လဲဝင်ငွေကောင်းနေကြပါတယ်
ရန်ကုန်မြို့တော်မှာနေရာကောင်းလို့ခြင်းရင် MEHL MEC နဲ့တပ်မတော်ကိုချဉ်းကပ်ရပါတယ်ဒီနည်းနဲ့ Telenor Norway ကုမ္ပဏီဟာရန်ကုန်မြို့မှာနေရာကောင်းရယူနိုင်ခဲ့ပါတယ်နိုင်ငံပိုင်လုပ်ငန်းတွေကစစ်တပ်ပိုင် MEHL နဲ့ MEC ကုမ္ပဏီကြီးတွေကိုစာကြေးသဘောမျိုးပေးတာလည်းရှိပါတယ်ဥပမာကလေးဝကြောင်မီးသွေးကိုထူးဟန်သစ်ကုမ္ပဏီက68ရာခိုင်နှုန်းတပ်တုတွင်ဌာနက37ရာခိုင်နှုန်း MEHL က1ရာခိုင်နှုန်းခွဲဝေကြတယ်လို့ဆိုပါတယ်ရင်းနံတန်းဝေလုပ်ငန်းတက်တုတွင်လုပ်ငန်းကြောင်းမြက်လုပ်ငန်းနဲ့တစ်လုပ်ငန်းတွေမှာလဲစစ်တပ်ပိုင်ကုမ္ပဏီကြီးတွေရောထွေးဆက်တင်ပါဝင်နေကြပါတယ်။ကြားပြည်နယ်တက်တုထုတ်လို့ရေးမှာရဲထုတ်ကျော်တက်တုကုမ္ပဏီက54ရာခိုင်နှုန်းတက်တုတွင်ဌာနက33ရာခိုင်နှုန်းနဲ့ MEHL က73ရာခိုင်နှုန်းဝေစုတွေရကြပါလေ
။တပ်မတော်ပစ္စည်းဝယ်ယူရေးဌာနညွှန်ကြားရေးမှူးဗိုလ်ချုပ်ခင်မောင်သာစစ်ထောက်ပံ့ရေးတာဝန်ခံစစ်ထောက်ချုပ်ဒုဗိုလ်ချုပ်ကြီးကျော်စွာလင်းကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဒုဗိုလ်ချုပ်မှုကြီးစိုးဝင်းနဲ့ပြည်ထောင်ရေးဝန်ကြီးဒုဗိုလ်ချုပ်ကြီးစိုးထွတ်စတဲ့ဖြစ်ပေါ်တွေဟာ MEHL ဥပိုင်ကုမ္ပဏီမှာအရေးကြီးတဲ့ယာတုတွေကိုရယူထားပြီးအကျိုးအမြတ်ခံစားနေကြသူတွေဖြစ်ကြောင်းဇွန်လ18ရက်နေ့တုန်း Justice for Myanmar ကြေညာချက်မှာဖော်ပြထားပါတယ်အစိုးရတပ်ကိုခေါင်းဆောင်နေသူတွေဟာ MEHL နဲ့ MEC စစ်တပ်စီးပွားရေးလုပ်ငန်းတွေကိုချုပ်ကင်နေတာဟာအကျင့်ပြက်ချစားမှုကိုအားပေးရာရောက်တယ်လို့ဆိုပါတယ်။တပ်မတော်ပစ္စည်းဝယ်ယူရေးဌာနညွှန်ကြားရေးမှူးဗိုလ်ချုပ်ခင်မောင်သားဟာကုမ္ပဏီ16ခုမှာလည်းညွှန်ကြားရေးမှူးတာဝန်ယူထားသူဖြစ်ပါတယ်။ဒါလို့ပုဂ္ဂိုလ်အကျိုးအမြတ်ရှားနေတာကိုစစ်ဆေးမဲ့သူမရှိပါဘူး။ဒီနေ့လွတ်လပ်ရေးအထူးအမှန်မှာသမရဦးဝင်းမြင့်ကဗိုလ်ချုပ်ခင်မောင်တန်းကိုဇေယျကျော်တင်ဖို့ပေးအပ်ပြီးဂုဏ်ပြုခဲ့ကြောင်း Justice for Myanmar ကဖော်ပြပါတယ်။ရှေ့အပတ်မှာပဋိပက္ခဒေတာမှာစစ်တပ်စီးပွားရှာပုံကိုတင်ဆက်မှာမို့စောင့်မျှော်နားဆင်နိုင်ကြပါလိမ့်ခင်ဗျာ
။ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ COVID-19 နဲ့ကိုယ့်ကိုယ်ကိုအဆုံးစီရင်ခြင်းအပိုင်းနှစ်ကိုတင်ပြထားပါတယ်။ COVID-19 ကမ္ဘာကပ်ရောဂါစိုက်ချင်မှာမကြာခင်ကအဆုံးစီရင်ခဲ့ကြတဲ့မြန်မာနိုင်ငံသားမျိုးတွေကိုနှီးဆက်သူနဲ့စောင့်ကြည့်သူတွေကပုံမှန်စောင့်ကြည့်ကူညီပေးဖို့စိတ်ချမ်းသာရေးပညာရှင်တွေကတိုက်တွန်းလိုက်ပါတယ်။မကြာခင်ကအဆုံးစီရင်ခဲ့တဲ့ quarantine အသွားလာကပ်သက်ခံထားရသူမျိုးနဲ့ပြည်ပရောက်အထူးသဖြင့်တရားမဝင်နေရသူတွေအတွက်ဘလို့စောင့်ကြည့်ကူညီပေးဖို့အရေးကြီးနေပါလေ။ကိုကိုကိုအဆုံးစီရင်မှုတွေကိုအထူးပြုလေ့လာထားတဲ့စိတ်ချမ်းသာရေးထုကုနဲ့မြန်မာနိုင်ငံစိတ်ချမ်းသာပညာအဖွဲ့ရွေးကောက်ခံဥက္ကဋ္ဌဒေါက်တာဆူမင်းကိုကျွန်တော်ဝင်းမင်းကမေးမြန်းထားပါတယ်။ Okay, စိတ်ကျမ်းမာရေးချုပ်ဆရာဝန်ကြီးဒေါက်တာဆူမင်းခင်ဗျာ။ကျွန်တော်တို့ဒီကိုဗစ်ကာလကိုကိုကိုအဆုံးစီရင်မှုတချို့စဖြစ်လာတဲ့အကြောင်းပြီးခဲ့တဲ့ဘက်ကပြောတဲ့နေရာမှာဒီမကြာခင်ဖြစ်ခဲ့တာရဲ့ထူးခြားမှုတွေနဲ့ချုပ်တင်သတိပေးလက္ခဏာတွေနောက်ကာကွယ်ရေးအတွက်တကူရည်နဲ့အစိုးရကအဓိကလုပ်ပေးတင်တာတွေကိုပြောခဲ့ကြပါရစေ။ဒီတစ်ခါတော့ဆရာကြီးဒီကိုကိုကိုအဆုံးစီရင်နိုင်သူတွေနဲ့နှီးဆက်သူတွေအနေနဲ့စောင့်ကြည့်သူတွေရောပေါ့နော်။ဘာတွေကိုကြိုသိထားပြီးတော့ဘလို့ဝိုင်းကူလုပ်ပေးတင်တာတွေကိုပြောမှာမို့အဓိကဘသူတွေကိုစပြောကြပါရစေ။ဒါတော့ကျွန်
တော်ပြောမယ်ဒီခါကဒီပတင်ရကိစ္စတခုနဲ့ဟိုဘက်ကအင်မလေးရှားကိစ္စအခုတော့အနေဒါလို့ပြောရမတူဘူးပေါ့နော်။အဲ့တော့ဒီဘက်မှာဆိုရင်တော့ quarantine ထားတဲ့သဘောမျိုးဖြစ်နေတာပေါ့။အဲ့တော့ quarantine မှာဆိုရင်လည်းတာဝန်ကျတဲ့လူတွေရှိပဲပေါ့နော်။ပြည်နယ်ကနေတောင်းနေလူတွေရှိတယ်၊တမ်းမာရေးဘက်ကလူတွေရှိတယ်၊အစားစောင့်ကြည့်မဲ့လူတွေရှိတယ်။ဒီအနေနဲ့ကအဓိက COVID-19 နဲ့ပတ်သက်လို့တကယ်ကျွန်တော်ဇင်းက်ချက်ထဲမှာလုံးဝကြိုင်နေရတယ်ပေါ့နော်။အဲ့ဒီထဲမှာဒီစိတ်ကြမ်းမာရေးနဲ့ပတ်သက်တဲ့ပြဿနာလူတွေရှိလာနိုင်တယ်ဆိုတာလေးတော့ ထည့်တင်လာထားပြီးတော့ဒါလေးရဲ့တက်ကြည့်ထားမယ်။နောက်တော့ပြည်သူရောက်လာတဲ့လူတွေကအနေထားပေါင်းနေနဲ့ရောက်လာတယ်။အဲကြောင့်ပေါင်းနေနဲ့ရောက်လာ။အဲတော့အဲ့ဒီမှာဒီလိုမျိုးပြဿနာဖြစ်နိုင်ခြင်းရှိတဲ့လူတွေပါနိုင်သလားပေါ့နော်။ဒီမှာအကျဉ်းချုပ်ဆိုဒီစိတ်ကျန်းမာရေးပြဿနာအကျဉ်းနဲ့မျိုးစေ့ပြဿနာရှိသလား၊ရှိခဲ့ဘူးသလား၊စူးစမ်းမှုခံယူနေသလား။ဒါမျိုးလေးကိုတစ်ချက်မေးလိုက်ကြည့်လိုက်မယ်။ရှိရသလိုရှိရင်လိုအပ်တာလေးတွေတုတ်ပေးမယ်။အဲ့တော့သူကအနေထားပေါ့နော်အနေထားကိုပြောရဆိုတဲ့အချိန်မှာကိုမေကပြောတဲ့ one time တင်ဟာမျိုးရှိသလားဒါမျိုးတစ်ချက်ကြည့်မယ်ကိုမေကပြောနေလည်းနေမယ်အဲ့ဒါမျိုးတွေလောက်သွားမယ်ဆိုလို့ရှိရင်တော့တိုင်းတာတစ်ခုထိပေါ့ဒါလေးကိုသူကသိလာနိုင်တယ်အထိုက်ကတော့ကျွန်တော်တို့ကောက်ဝင်ရှိတယ်လောက်လာနိုင်ပါလေဒီဘက်မှာကြားလို့လည်းအဲ့ဒီဒီရှာလိုမျိုးကြားတော့ဒီချက်ပြီးတော့ဘာဖြစ်လာ යි ပေါ့နော်ဒီဘက်မှာသူနေရတဲ့အနေထားဘယ်လိုအနေထားရှိသလဲသူအတိုင်းဝိုင်းကဘယ်လိုအနေအထားရှိတယ်သူရဲ့နိုင်ငံမှာဒါတွေနဲ့ပတ်သက်လို့သူတို့ဘယ်လိုလိုဆောင်ပေးထားတယ်လဲအဲ့ဒီချက်တွေကလည်းအကြီးကြီး
ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီနေရာမှာဒီ quarantine ဝင်ရတဲ့လုပ်ငန်းစဉ်ကမြန်မာနိုင်ငံမှာအခုအဓိကဒီကာကွယ်လုပ်ငန်းစဉ်တစ်ခုလည်းဖြစ်နေတာပေါ့ဆရာနော်အဲ့ဒီခါကျတော့ခုနကဒီဆရာပြောခဲ့တဲ့သူတို့ရဲ့ဒီစိတ်ကျန်းမာရေးဆိုင်ရာနောက်ခံအခြေအနေကိုကြိုတင်မေးပြီးတော့သတိထားတာအပြင်နောက်ထပ်ရောဒီသူတို့နဲ့ဆက်ဆံရေးအပိုင်းတွေမှာအထူးသတိပြုတင်တာတွေရောရှိသေးလားဆရာ
သူတို့ရဲ့နောက်လာအချိန်မှာဒီလူတိုင်းဆိုင်ရာစိတ်တိုင်းဆိုင်ရာကျန်းမာရေးအခြေအနေသိသားဖို့လိုမယ်ပြီးနောက်တော့ဒီလိုမှာလူဖြစ်ရင်းစုတွေရှိနေတယ်လည်းပေါ့နော်တာမင်းတွေသိသားဖို့လိုမယ်နောက်တစ်ခုကတစ်ခါကျရင်တော့မပြောချင်တာလေးရှိတယ်သူတော်တော်အဆင်မပြေဖြစ်တာလေးရှိတယ်အဲ့ဒါကိုလည်းဦးရက်ကနေပြီးတော့ပေါ့နော်ပြီးပြီးဆုံးဆုံးဒီရက်ကနေပြီးဒါလေးကိုနားလည်ထားပြီးဖို့ဒီလေပြီးလို့ရှိရင်သူကဘာယောဂရေအခက်ရှိလာတယ်လေဘာလာပဲဒါရီသိထားပြီးသူအတက်ခဲရေးပြီးမယ်နောက်တစ်ခုကတော့အခုမရှိသွားနေတဲ့ဒီမှာအဲ့မိန်းနေကြိုင်နေတတ်တယ်လို့ဒါလေးကိုကြားလို့ရပုံလဲပေါ့နော်ဒီစိတ်ကျမ်းမာရေးနဲ့တတ်တယ်လို့ဒီချက်ပြီးပြီးတော့သူ့အောင်သူ့ကိုအသိပညာတန်းနိုင်ဘယ်လောက်ပေးမလားဒါရီပါကျွန်တော်စဉ်းစားဖို့လိုမယ်အခုလည်းကျွန်တော်တို့ဒါရီတော့ပေးတော့ပေးနေတယ်အွန်လိုင်းကလည်းပေးတယ်နောက်တစ်ခုကလူမျိုးဝင်ကယ်ဆယ်နေတဲ့အနေနဲ့ချက်ထားရသူလုံနေတဲ့ဒီနောက်ဝင်နေတဲ့တတ်တယ်ကျွန်တော်ဒီချက်လေးကိုတော့ပြောနေတယ်ပေါ့နော်နောက်ကဒီနေ့ဝန်ကြီးတိုင်းပြည်ဟာမျိုးစောင့်ကြည့်မယ်လိုအပ်တယ်ဆိုလို့ရှိရင်ကျွန်တော်စိတ်ကျမ်းမာရေးတူတူစောင့်ရှောက်ပြီးနဲ့ပတ်သက်တဲ့အကူအညီကိုချိတ်ဆက်ပြီးရယူမယ်ပေါ့နော်အဲ့တော့လိုအပ်တဲ့စိတ်ကျမ်းမာရေးစောင့်ရှောက်မှုရယူတဲ့ဆိုတာကလည်းဒီတက်ဆိုင်ရာပြည်နယ်တိုင်းဒေသကြီးမှာရှိတဲ့စိတ်ကျမ်းမာရေးဌာနတွေစိတ်ကျမ်းမာရေးအထူးကူဆရာဝန်ကြီးတွေကိုဆက်သွယ်နိုင်တဲ့တယ်လီဖုန်းလမ်းကြောင်းတွေရှိတယ်ဆက်သွယ်နိုင်တဲ့အခြေအနေရှိတယ်ဒါတွေလည်းကျွန်တော်တို့ဖုတ်ပြန်ထားတဲ့ဟာတွေရှိတယ်အဲ့ဒါတွေကိုချိတ်ဆက်အောင်ရပါဖို့တော့လိုပါလိမ့်မယ
်ဟုတ်ကဲ့ဆရာနောက်ထပ်ရောဘယ်လိုအကြံပေးခြင်းလဲလဲအခု quarantine မှာဒီစိတ်ဖြစ်ခြင်းမှုကနေပြီးတော့ကိုယ့်ကိုယ်ကိုအဆုံးစီနဲ့အဆင်မျိုးအထိပေါ့နော်မကြောက်အောင်ကြိုပြီးတော့ကာကွယ်တဲ့အနေနဲ့
ကာကွယ်ပြီးတော့တယောက်ချင်းစီအလိုက်ပေါ့နော်အဲ့ဒါကိုစိတ်ဖြစ်ခြင်းတွေချော့ချဖို့လိုမယ်နောက်ကိုယ်မှာအကူအညီလိုတယ်ဆိုလို့ရှိရင်တောင်းခံဖို့ပေါ့နော်ကျန်းမာရေးနဲ့ပတ်သက်တာလူမျိုးနဲ့ပတ်သက်တာပေါ့အဲ့ဒီမှာရှိတဲ့ဒီပစ္စည်းကနေကိုယ့်ရဲ့လိုအပ်ချက်အကူအညီတောင်းခံဖို့လိုတယ်ဒီတောင်းခံတယ်ဆိုတာရယ် realistic ပေါ့နော်ဒီရောက်နေတဲ့နေရာရဲ့ဖြစ်နိုင်တဲ့အနေအထားပေါ်မှာလည်းမူတည်ဖို့တော့တကယ်လိုအပ်တဲ့ basic ပေါ့နော်အဲ့ဒါလေးကိုလိုအပ်တဲ့တောင်းခံမှာနောက်တစ်ခုကတော့ကိုယ့်ရဲ့ social network ကိုမိသားစုအတိုင်းဝိုင်းနေနဲ့အပြင်အသက်အရွယ်ရနိုင်တဲ့ဒီနေ့လေးပေါ့နော် telephone နဲ့ email internet တို့အဲ့ဒါမျိုးတွေနဲ့အသက်အရွယ်ရှိနေဖို့လိုမယ်ပြီးလို့ရှိရင်ကိုယ့်ရဲ့အခက်အခဲတွေရှိရသလိုရှိရင်ပုံပုံလေးတိုင်ပင်ဖို့လိုမယ်နောက်တစ်ခုကကိုယ့်ရဲ့စိတ်ဖြစ်ခြင်းကိုရှင်းချဖို့ဆိုတာကဘာသာရေးလုပ်တာတို့ကိုယ့်ကိုတက်တောင့်တတာရှိအောင်နေတာတို့every last time we need to do ပါလိမ့်မယ်
ဟုတ်ကဲ့ဆရာကြီးနောက်ဒီနိုင်ငံသားရောက်ဒီမှာလူသမားတွေအတွက်တော့ဆရာကြီးအထူးသဖြင့်တော့ဟိုတရားမဝင်ပေါ့နော်သူများဆက်ပို့ပြီးတော့ safety ဆီမှုစုံနေရန်ရတဲ့သူမျိုးအတွက်တော့
အဲ့ဒါကလည်းကိုယ်ကပြောခဲ့တဲ့ဟိုအခြေခံအချက်တွေပေါ့နော်ကိုယ့်ရဲ့ safety ဆီမှုချော့ချမှုကိုယ်အခက်အခဲရှိနေတာတင်ပြဖို့ဒါပေမဲ့ထက်တာကိုယ်အခက်အခဲရှိတာကိုဘယ်လိုလဲကျောင်းဝင်လည်းဘလို့ပြင်ပြမလဲပေါ့နော်ဒီကိစ္စနဲ့ပတ်သက်လို့လုပ်မယ်ဆိုလို့ရှိရင်ကိုယ်ကပြောခဲ့တာပေါ့နော်ဒီရာကိုကျွန်တော်တို့ဘာလုပ်ပေးမလဲဘလို့ဖြေရှင်းလို့ရမလဲပေါ့နော်အဲ့လိုမျိုးတွေကိုသက်ဆိုင်ရာဌာနတော်ချိတ်ဆက်ပြီးတော့ပူပေါင်းပြီးစဉ်းစားပေးတာကအရေးအကြီးဆုံးဖြစ်တယ်လို့ကျွန်တော်လည်းမြင်ပါတယ်
ဟုတ်ကဲ့ဆရာဒီနေရာမှာဒီလူမှုအတိုင်းဝိုင်းဒီလူမှုကွန်မြူနီအဖွဲ့အစည်းတွေရဲ့ကံတာအမြင်နဲ့ရောဖြည့်ပြီးတော့ရှင်းပြနေတာရှိသေးလား
အဲလူမှုအဖွဲ့အစည်းတွေအတိုင်းဝိုင်းတွေကအဲ့ဒီဒေတာကချမှတ်ထားတဲ့စီးနီးစည်းကမ်းတွေနဲ့ကိုက်ညီရဲ့အတိုင်းပေါ်တော့ဟုတ်ပေးနိုင်တယ်အကူအညီပေးကြရတယ်လို့ရှင်းရင်တော့အများကြီးအထောက်အကူဖြစ်ပါတယ်ကျွန်တော်အပြင်ကထောက်ကူအခုတော်လုံးကြည့်ရတော့တေချာပဲပို့ပါတယ
်ဟုတ်ကဲ့အခုလို့ဒီစိတ်ဖြစ်စီမှုဌာနနေမတရားချုပ်နေရတဲ့သူမျိုးအတွက်ပေါ့နော်သူ့ရဲ့ဒီနိစ္စရာမိသားစုနဲ့အတိုင်းဝိုင်းကိုဆရာဘယ်လိုချမ်းပေးခြင်းလဲ
မိသားစုအတိုင်းဝိုင်းဘက်ကနေပြီးတော့သူတို့အခုကြုံနေရတဲ့နေတာပေါ့နော်ဒီ COVID-19 ဆိုတာကသူတယောက်ကကြုံနေရတဲ့ကိစ္စတော့မဟုတ်ဘူးတစ်ကမ္ဘာလုံးအတိုင်းဒါနဲ့ကြုံနေရတယ်သူ့ရဲ့အကျိုးဆက်ကသူတယောက်ချင်းတည်းကအနေနဲ့များရ ရှိတယ်အဲ့တော့ဒါလေးကိုလည်းသိထားပါအဲ့လက်ရှိအခြေအနေကိုအကြိအခြေအနေမှောင်လက်ခံထားပါပြီးလို့ရှိရင်ကိုယ့်ဘက်ကနေပြီးတော့ပေးလို့ရတဲ့အကူအညီတွေပေးပါအနည်းဆုံးဒီလိုနေထားပြီးပါဆိုရှယ်နက်ဝေါ့ကနေပြီးပကားသိလိုက်ဆူလိုက်ရတယ်ဆိုတာကလည်းသိက္ခာကြီးကိုတိုင်းတာလို့ပြောတော့ရော့နေနိုင်တယ်ပေါ့နော်ပြီးရင်ဒီကိစ္စနဲ့ပတ်သက်ပြီးလို့ဒီလိုဖြစ်ရကောင်းလားဆိုပြီးတော့အဲ့လိုအပြစ်တင်တာမျိုးပေါ့နော်တယောက်နဲ့တယောက်ခင်းလို့တာမျိုးတွေကိုမလုံးစီခြင်းဘူးကိုယ့်ဘက်ကိုယ့်ဘက်နားလည်ဖို့နဲ့ပြောဆိုဆက်ဆံပြီးတော့လိုအပ်တဲ့အကူအညီပံ့ပိုးမှုတွေရနိုင်တဲ့လောက်လုပ်ပေးစီခြင်းပါပဲ
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်ရသိတောင်မြို့နယ်မှာမြန်မာအစိုးရစစ်တပ်တွေအင်အားနဲ့ဝင်ရောက်လာတဲ့အတွက်ဒေသခံတွေနေရဲစွန့်ခွာနေကြရပါတယ်။ချင်းပြည်နယ်ပလောဝမြို့နယ်မှာလာမယ့်ပညာသင်နှစ်အတွက်အခြေခံပညာကျောင်းပေါင်း200နီးပါးဖွင့်လှစ်နိုင်မှာမဟုတ်ဘူးဆိုတာနဲ့မြန်မာနိုင်ငံအတွင်းပဋိပက္ခဖြစ်ပွားရာဒေသမှာညှဉ်းပန်းနှိပ်စက်မှုဖြစ်စဉ်တွေရှိနေတဲ့အခြေအနေတွေအကြောင်းကိုကြားကြရမှာပါရှင်။
ကျမကနန်းဟောင်းမှာရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါစစ်ရဲတင်းမာနေတဲ့ရခိုင်ပြည်နယ်ရသိတောင်မြို့နယ်မှာမြန်မာအစိုးရစစ်ကြောင်းတွေအင်အားအလုံးကြီးနဲ့ဝင်ရောက်နေရာယူလာတဲ့အတွက်ထောင်နဲ့ချီတဲ့ဒေသခံတွေနေရာကနေစွန့်ခွာနေရပါတယ်အခုလိုနေရာစွန့်ခွာလာသူတွေကတော့ရသိတောင်မြို့နယ်ကူတောင်ရွှေလောင်းတင်ကံပြင်းမင်းကန်ချောင်းအပါဝင်ကျေးရွာပေါင်း6ရွာကရွာသားတွေဖြစ်ကြပြီးဇူလိုင်လ29ရက်နေ့ညနေပိုင်းမှာစက်တင်ဘာ20ရက်နေ့လက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်ခဲ့ပြီးနောက်ပြင်မူဇလင်ရွာနဲ့ကံပြင်ရွာတွေမှာအစိုးရစစ်တပ်ကဝင်ရောက်တပ်ဆွဲလာတဲ့အတွက်စိုးရိမ်ပြီးအခုလိုထွက်ပြေးလာတာဖြစ်တယ်လို့တရက်ခံတွေကပြောပါတယ်သူတို့တွေအခုအခါနေဆိုင်ရွာကြေးရွာတွေအပါအဝင်စစ်သွေးနဲ့ရတိတောင်မြို့တွေမှာလာရောက်ခိုးလုံနေကြပြီးစစ်ကြောင်းတွေထွက်သွားရင်နေရပြန်ချင်နေကြတယ်လို့အကူအညီပေးနေသူတွေကပြောပါတယ်။လွန်ခဲ့တဲ့ဇွန်လ24ရက်နေ့ကလည်းရတိတောင်မြို့နယ်ကြောက်တန်းနယ်ကိုနေမြရှင်းလင်းဖို့အတွက်ကြေးရွာသားတွေဖယ်ရှားပေးဖို့အစိုးရကအမိန့်ထုတ်ပြန်ခဲ့တဲ့အတွက်ရွာပေါင်း40ကျော်ကရွာသားတွေနေရစွန့်ခွာမှုတွေရှိနေခဲ့ကြပါတယ်။
စစ်မဲ့ဖြစ်ပွားရသေးတာချင်းမြင့်နယ်တောင်ပိုင်းပလဝမြို့နယ်မှာလာမယ့်2020-2023ပညာသင်နှစ်အတွက်အခြေခံပညာကျောင်းပေါင်း200နီးပါးဖွင့်လှစ်နိုင်မှာမဟုတ်ဘူးလို့ပလဝမြို့နယ်ပညာရေးမှူးဆလိုင်းအောင်မင်းကပြောပါတယ်။ပလဝမြို့နယ်မှာအခြေခံပညာကျောင်းပေါင်း390ကျောင်းလက်ကကျောင်းပေါင်း200ဒါဖွင့်လှစ်နိုင်မဲ့အနေအထားရှိပြီးစစ်ဘေးသံကျောင်း190ကျောင်းကဖွင့်လှစ်နိုင်မဲ့အနေအထားမရှိဘူးလို့ပညာရေးမှူးကပြောပါတယ်။ကျောင်းဖွင့်လှစ်ဖို့မဖြစ်နိုင်တဲ့ကျေးရွာများစုဟာပလောဝမြို့နီးတဝိုက်ကကျေးရွာတွေဖြစ်ပြီးမြမတမတော်နဲ့ရခိုင်တပ်တော်အေအေတို့တိုက်ပွဲကြောင့်နေရာစွန့်ခွာထွက်ပြေးသိမ်းရှောင်ခဲ့ရသူတွေဖြစ်ကြပါတယ်။ဒါ့အပြင်ကျောင်းဆရာဆရာမနေရာလောက်ကလည်းပြောင်းရှိခွေတင်သားတာကြောင့်လာမယ့်ကျောင်းဖွင့်ရာသီမှာဆရာဆရာမလိုအပ်ချက်မြင့်မားလာဖို့ရှိတယ်လို့သိရပါတယ်။
ဇွန်လ29ရက်နေ့မှာကြားရောက်တဲ့မွန်ပြည်သက်ပါတီရဲ့25နှစ်ပြည့်အပြစ်ခတ်ရက်စဲရေးကိုပြန်လည်သုံးတက်တဲ့အွန်လိုင်းဆွေးနွေးပွဲတစ်ခုပြုလုပ်ခဲ့ရမှာရခိုင်နဝဒစစ်အစိုးရရိုးသားဖြောင့်မတ်မှုမရှိခဲ့ဘူးလို့မွန်ပြည်သက်ပါတီဥက္ကဋ္ဌနိုင်ဟန်သာကသုံးသပ်ပြောဆိုခဲ့ပါတယ်1989ကနေ96ကာလရီမှာတိုင်းနာလက်နက်ကင်တော်လိုင်းရဲ့အဖွဲ့အစည်းတွေဟာနိုင်ငံရေးဆွေးနွေးနိုင်ဖို့အပြစ်ခတ်ရက်ဆွဲရတာဖြစ်ကြောင်းပထမအဆင့်အပြစ်ခတ်ရက်ဆွဲရတာဖြစ်ပြီးဒုတိယအဆင့်မှာနိုင်ငံရေးဆွေးနွေးဖို့ဆိုခဲ့ပေမဲ့ဖြစ်မလာခဲ့ဘူးလို့ဆိုပါတယ်2008အခြေခံဥပဒေအတည်ပြုပြီးတာနဲ့အပြစ်ရက်တိုင်းနာလက်နက်ကင်ထောက်ဆောင်လူကြီးပိုင်းတွေကိုနိုင်ငံရေးပါတီထောင်ပြီးရွေးကောက်ပွဲဝင်ကြံတဲ့လူတွေကနေချဆောင် BGF မဟုတ်ရင်ပြည်သူ့စစ်ဖွဲ့ဖို့ဖိအားပေးပြီးလက်မခံတဲ့အဖွဲ့အစည်းကိုရန်သူလို့တတ်မှတ်ခဲ့တာကြောင့်တိုင်းနာလက်နက်ကင်တွေနဲ့အပြစ်ခတ်ရက်စဲရေးတွေပြက်ပြဲခဲ့တာပါမွန်ပြည်သက်ပါတီဟာ1995ခုနှစ်ဇွန်လ29ရက်နေ့ကအပြစ်ခတ်ရက်စဲရေးသဘောတူညီမှုလက်မှတ်ရေးထိုးခဲ့ပါတယ
်ကရင်ပြည်နယ်ဖားပုံခရိုင်ကရင်ယူတပ်မ9တေကမှတပ်မတော်ကမီးရှို့ဖျက်ဆီးလိုက်တဲ့ဝါတူခုကရင်ယူကိုဗစ် -19 ကျန်းမာရေးစစ်ဆေးခဲ့နေရမှာနှစ်ဖက်နားလည်မှုအရကရင်ယူဘက်ကအသက်ပြန်လည်တည်ဆောက်ခဲ့ပါတယ်အဲ့ဒီခေတ်ကိုဇွန်လ25ရက်နေ့မှာပြန်လည်ဖွင့်လှစ်လိုက်ပြီးမဲ့တပ်မတော်လမ်းကြောင်းရှိချိန်မှာစစ်ဝှစ်ဆောင်တင်တဲ့ဂိမ်းမစားဖို့အကြောင်းကြားထားတာကြောင့် ကဲကိုတရတာဖွေးပြီးယာယီပြန်လဲပြေးလိုက်ရတယ်လို့နယ်လက်ကျော်ပွဲအိတ်ကျမရေလုတ်သားဖွဲ့ BPHWD ဖာပွန်ဒေတာတာဝန်ခံသူကဆိုပါတယ်ပြီးခဲ့တဲ့မေလတုန်းကအဲ့ဒီဝတ်တုကိုရွာနဲ့ဖားလို့လမ်းကွာမှာရှိတဲ့ KNU ကျမရေစစ်စစ်ရေးဂိမ်းတစ်ခုကိုတမ်မတော်ဘက်ကမေးရှုဖြည့်ဆည်းလိုက်တာကြောင့်နှစ်ဖက်သိမ်းမမှုဖြစ်ပွားခဲ့ပြီးတိုက်ခတ်မှုတွေဖြစ်ခဲ့ကြလို့တတိပြေခတ်မှုကြောင့်ဒေတာခံယာနဲ့ချီထွက်ပြေးခဲ့ရပြီးတော့ထိခိုက်တန်ရာရသူတွေလည်းရှိခဲ့ပါတယ်
ကျန်းပြည်အတွင်းမိုးဥကာလမှာအစိတ်ရှိမိုးစားသုံးမိလို့တေဆုံးလူ10ဦးထက်မနည်းရှိပြီဖြစ်ပါတယ်ဒီဇွန်လအတွင်းမှာပဲတောင်ကြီးမြို့တစ်တောရက်ကွက်နေပါတင်ကြီးနဲ့ပါလာမြိုင်တို့တူဝရီ2ဦးကျန်းပြည်မြောက်ပိုင်းတီဘောမြို့နယ်မင်းတုံအုပ်စုပန်ခဲရွာကမိသားစု4ဦးမိုင်းရှုမြို့နယ်နာကွန်ရွာသားလင်မယား2ဦးတန်ညန်းမြို့နယ်နမ်လပ်အုပ်စုနံပါတ်ရွာသားလင်မယား2ဦးတို့အစိတ်ရှိမိုးစားသုံးမိလို့တေဆုံးသွားခဲ့ကြပါတယ်ကျမ်းမာရေးဌာနကတော့မိုးရေကိုတတိထားစားသုံးကြဖို့တတိပေးလိုက်ပြီးမိုးစားပြီးနောက်ပိုင်းခေါင်းမူးခေါင်းကိုက်ခြင်းအော့အန်ခြင်းသွေးပောင်ကြခြင်းဗိုက်နာခြင်းယဉ်ပြည့်ခြင်းဝမ်းလျှောခြင်းစတဲ့မိုးအစိတ်တင့်တဲ့လက္ခဏာတွေဖြစ်ပွားရင်ကျမ်းမာရေးဌာနကိုအမြန်ဆုံးသွားဖို့တိုက်တွန်းချပါတယ်
။ကြရပြည်နယ်တင်မောဆိုးမြို့နယ်ဒေါဆူရှိကျေးရွာမှာတောင်သူ22ဦးကိုတရားရုံးကချမှတ်ခဲ့တဲ့ပြစ်ဒဏ်နဲ့တဲ့ဆိုပြီးတမတော်ကနေဒုတိယချင်းထပ်မံတရားစွဲဆိုတာဟာတရားမျှတမှုမရှိသလိုနောင်တမလို့ရဲအောင်တောင်သူတွေကိုချင်းချောင်းလိုက်ခြင်းဖြစ်တယ်လို့တောင်သူတွေကပြောပါတယ်။ဇွန်လ25ရက်နေ့ကတမတော်ကနေထပ်မံတရားစွဲဆိုထားတဲ့တောင်သူ22ဦးဟာပြည်နယ်တရားလွှတ်တော်ရုံးမှာပရမဆုံးအကျဉ်းသွားရောက်ရုံးသက်ခဲ့ကြရတယ်လို့တောင်သူခုဦးတွေကပြောပါတယ်။ကြရပြည်နယ်လွန်ကုန်မြို့နယ်တွင်နေမြီခံစစ်တပ်နှင့်လေဆိုင်တောင်သူတွေကြားဖြစ်ပွားခဲ့တဲ့မြေရငင်းပွားမှုကြောင့်တောင်သူ22ဦးကိုပြည်သူပိုင်ပြည်စည်းကာကွယ်ရေးအဥပဒေပုံမှန်6တဲ့ပိုင်းနဲ့ကျူးလွန်မှုပုံမှန်669တာဝန်ဝန်တရားနှောက်ယှက်မှုပုံမှန်393ညှဉ်းညမ်းစွာဆဲဆုမှုပုံမှန်294နဲ့အကျိုးဖြည့်ဆည်းမှုပုံမှန်429တို့နဲ့တရားစွဲဆိုခံခဲ့ရပါတယ်
ခုသတင်းတော်တွေကိုဆက်လက်တင်ဆက်ပြီးသွားမှာပါမြန်မာနိုင်ငံအတွင်းပဋိပက္ခဖြစ်ပွားရာဒေသတွေမှာညှဉ်းပန်းနှိပ်စက်မှုဖြစ်စဉ်တွေရှိနေစေဖြစ်ပြီးတိုင်းရင်းသူအမျိုးသမီးတွေအနေနဲ့မတည်မှုကိုညှဉ်းပန်းနှိပ်စက်မှုပုံစံတစ်ခုအဖြစ်အသုံးပြုခံနေရတယ်လို့အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံ WLP ကဇွန်လ26ရက်နေ့ကကြားရောက်တဲ့အပြည်ပြည်ဆိုင်ရာညှဉ်းပန်းနှိပ်စက်ခံရသူများကိုကူညီထောက်ပံ့ရေးနဲ့အွန်လိုင်းသက်ကဝိုင်းမှာဆွေးနွေးကြတာပါဒီအကြောင်းအမည်ရဲ့စူးစီးချက်ကိုတော့နိုင်ကိုအိမ်ကတင်ဆက်ပေးပါမယ်ရှင်
။တိုင်းရင်းသူအမျိုးသမီးတွေအနေနဲ့မတိတ်မှုကိုညှဉ်းပန်းနှိပ်စက်မှုပုံစံတစ်ခုဖြစ်အသုံးပြုခံရတယ်လို့အမျိုးသမီးများဖွဲ့ချုပ်မြန်မာနိုင်ငံ WFP တွဲဖက်တွေတွင်ရင်းမှုနဲ့လွေးပူးငယ်ကပြောပါတယ
်။အထူးသဖြင့်တိုင်းရင်းသူအမျိုးသမီးတွေဆိုလို့ရှိရင်ဒီမတိတ်မှုကိုညှဉ်းပန်းနှိပ်စက်မှုပုံစံတစ်မျိုးနဲ့ဒီတမတော်ကနေကျူးလွန်နေတဲ့ဟာကိုကျွန်တော်တို့တွေ့ရတယ်။တိုင်းရင်းသူအမျိုးသမီးတွေကိုစစ်လက်နက်တစ်ခုအဖြစ်ညှဉ်းပန်းနှိပ်စက်မှုကိုကျူးလွန်နေတဲ့ဟာကိုတွေ့ရတယ်။အဲ့လိုခံရတဲ့အခါမှာဟိုမတိတ်ချင်းယုံနဲ့ပြီးသွားရလားဆိုမဟုတ်ဘူး။မတိတ်ချင်းတဲ့အပြင်စိတ်ပိုင်းဆိုင်ရာလိမ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာညှဉ်းပန်းနှိပ်စက်မှုတွေကိုပြုလုပ်တဲ့ဟာကိုတွေ့ရတယ်။
တရှိချိန်မှာဆက်လက်ဖြစ်ပွားနေတဲ့လူကိုရေးချိုးဖောက်ခံရမှုနဲ့ပတ်သက်ပြီးလူကိုရေးမှတ်တမ်းကွန်ရက်အန်တီဗမာကကိုအောင်စောဦးကတော့
ညှဉ်းပန်းနှိပ်စက်မှုတွေကအဓိကဖြစ်တာပြည်သူတွေကိုတက်ကတ်ထားပြီးပြည်သူတွေကိုဥတီပြီးတော့ဖြစ်တာခံရတဲ့လူအများဆုံးကလည်းပြည်သူတွေအဓိကဘယ်နေရာတွေမှာအဖြစ်များလဲဆိုတော့အထူးသဖြင့်တိုင်းနာဒေသတွေမှာတိုင်းနာဒေသတော်မှာစစ်ဖြစ်တဲ့တိုင်းနာဒေသတွေမှာပုံများပါတယ်အဲ့ဒါကိုတွေ့နေရတယ်
အကြီးကြီးဆိုင်ရာညှဉ်းပန်းနှိပ်စက်ခံရသူများကိုကူညီထောက်ပံ့ရေးနေ့ကအကြဖက်ဖွဲ့စည်းတွေထုတ်ပြန်တဲ့ထုတ်ပြန်ချက်ထဲမှာအမျိုးသမီးနဲ့ကလေးတငယ်တွေလိမ်ပိုင်းဆိုင်ရာအကြံပေးမှုတွေကိုလည်းညှဉ်းပန်းနှိပ်စက်မှုပုံစံတစ်မျိုးနဲ့ကျူးလွန်မှုတွေရှိနေစေဖြစ်ကြောင်းမှတ်တမ်းတင်နိုင်ခဲ့ပြီးညှဉ်းပန်းနှိပ်စက်မှုတွေကိုထိန်းသိမ်းရေးစခန်းတွေနဲ့စစ်ကြောရေးတွေမှာအသုံးပြုလျက်ရှိပြီးတော့သတင်းအချက်အလက်ရရှိနိုင်ဖို့အသိအကျဝန်ခံဖက်ဆူစေဖို့အသုံးပြုနေတာကိုမကြာခဏတွေ့ရဆဲဖြစ်တယ်လို့လူမှုအသင်းဖွဲ့၅ဖွဲ့ကနေပူးတွဲကြေညာချက်ထုတ်ပြန်ထားပါတယ်
ဆက်ပြီးတော့ရှမ်းပြည်နယ်မြောက်ပိုင်းတောက်မင်းမြို့နယ်ထဲမှာအစိုးရတပ်မတော်နဲ့ NCA လက်မှတ်ရေးထိုးထားတဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSSSSA တို့ကြားစစ်ရေးတင်းမာမှုဖြစ်ပွားမှုကြောင့်ဒေသခံတွေသေဆုံးတန်ရာရရှိမှုတွေရှိနေပြီးတော့စစ်ဘေးရှောင်တွေလည်းရှိခဲ့ပါတယ်။နမ်ဟောင်ကနေတင်ဆက်ပေးပါမယ်ရှင်။
တောင်ပိုင်းရှမ်းပြည်တပ်မတော် RCSS နဲ့စစ်ရေးတင်းမာခဲ့တဲ့အစိုးရတပ်မတော်ဟာဇွန်လ29ရက်နေ့ကကြောက်မဲမြို့နယ်ဟိုက်ကွီကျေးရွာအုပ်စုပန်းကဲရွာထဲဝင်လာပြီးအိမ်ထဲပုန်းနေတဲ့အသက်58နှစ်အရွယ်လုံစုကိုပစ်တက်ခဲ့ကြောင်းလုံစုနဲ့ဆွေမျိုးတော်ဆက်တူပန်းကဲရွာသူပအေးနန်းကရှမ်းစကားနဲ့အခုလိုပြောပါတယ်
သူပြောတာကတော့ရွာထဲဝင်လာတာနဲ့လမ်းမှာတွေ့တာကန်ကြောက်ဆဲဆိုပြီးဝင်လာတာကျမတို့ပုံနေတဲ့အိမ်ထဲဝင်လာတာနဲ့တကားသွားဖွင့်ပေးတဲ့လုံစုကိုဘာမှမမေးဘဲနဲ့တနတ်နဲ့ပြတ်တက်လိုက်တာလုံစုလည်းအိမ်ပြန်ထွက်ပြေးသွားတာသုံးလေးလမ်းပဲရသေးတယ်နှလုံးထပ်ပြက်တယ်လုံစုတိတ်သွားတယ်ဆိုပြီးရှမ်းဘာသာနဲ့ပြောဆိုသွားတာပါအဲ့ဒီပြစ်ခတ်မှုကြောင့် night cell ဆိုသူအမျိုးသမီးတဦးလဲကြည်စံထိမှန်တရားရခဲ့လို့လက်ရှိကြောက်မဲ့စီအောင်မှာစီကုတမှုခံယူနေပါတယ်။ဇွန်လ29ရက်နေ့ကအစိုးရတပ်မတော်ခလာရနှစ်3ကလည်းဘန်ကဲညွာထဲကိုလက်နက်ကြီးနဲ့ပြစ်ခတ်ခဲ့သေးတယ်လို့ RCSS ပြောခွင့်ရဒုဗိုလ်မှူးကြီးဇုံခືကပြောပါတယ်
။ခလာရနှစ်3ကနေပြီးတော့ဘန်ကဲညွာထဲမှာတာကျက်တက်ဖွဲ့ဝင်နေရှိတယ်ဆိုတဲ့ပတင်းရတာရဲ့ဘန်ကေယွာတဲ့ဟိုလည်းမကြီးရောလည်းမငယ်လားတိတဲ့တယ်အမှန်ကအပြည့်တပ်ဖွဲ့ဝင်တွေကအဲ့ယွာတဲ့မှာမရှိဘူးအပြည့်တပ်ဖွဲ့ဝင်ကအဝေးရှိနေခါကျတော့တလုံးမှပြန်တော့မပြေလိုက်ရဘူးမကြည့်မပဲတူမီတိုင်းမီတဲ့တပည့်ငယ်လေးတွေအဲဒါနဲ့ပုံစံကတော့အချိန်မီတော့မလှဘူးပေါ့လေအကြီးကိုလည်းတိုက်ခိုက်နေနိုင်တယ်
ကျောင်းမဲမြို့နယ်ထဲမှာ NCA လက်မှတ်ထိုး RCSS နဲ့ပြစ်ခတ်မှုအမှန်တကယ်ဖြစ်ပွားခဲ့ကြောင်းတပ်မတော်တည်မှန်ပြန်ကြားရေးကအတွေ့အမူဗိုလ်မှူးချုပ်စောမင်းထွန်းကအခုလိုပြောပါတယ်
။အဲ့ဒီမှာတော့ကျွန်တော်တို့ဒီ RCSS SSA နဲ့26ရက်နေ့ကကျွန်တော်တို့ထိပ်တွေ့မှုဖြစ်ပွားခဲ့တာရှိတယ်။ပုံကိုအဲ့မှာထိပ်တွေ့မှုဖြစ်ပွားခဲ့တာရှိတယ်။
တိုက်ပွဲကြောင်းကျောင်းမဲမြို့နယ်နောင်ပင်ကျေးရွာအောင်တမိုင်ရုံကျောင်းမှာစစ်ဆောင်300ကျော်ပန်လော့ရွာဘုံကြီးကျောင်းမှာစစ်ဆောင်100ကျော်ရရှိခိုးလုံနေကြပြီးတော့ဇွန်လ30ရက်နေ့မှာတော့အခြေအနေငြိမ်သက်လာပြီးဖြစ်တာကြောင့်စစ်ဆောင်တွေနေရာအတီးတီးပြန်သွားကြပြီးဖြစ်ကြောင်းသိရပါတယ်
အခုဆက်ပြီးသတင်းအချင်းချုပ်ကိုနားဆင်ကြားရမှာပါရှင်
ရခိုင်ပြည်နယ်ရတိတောင်မြို့နယ်မှာမြန်မာအစိုးရစစ်ကြောင်းတွေအင်အားနဲ့ဝင်ရောက်နေရာယူတဲ့အတွက်ထောင်နဲ့ချီတဲ့ဒေသခံတွေနေရဆုံခွာနေကြရပါတယ်။ချင်းပြည်နယ်တောင်ပိုင်းပလဲဝမြို့နယ်မှာလာမယ့်ပညာသင်နှစ်အတွက်အခြေခံပညာကျောင်းပေါင်း200နီးပါးဖွင့်လှစ်နိုင်မှာမဟုတ်ဘူးလို့ပလဲဝမြို့နယ်ပညာရေးမှူးကပြောပါတယ်
။တရရှိတွေအခုနားဆင်ကြကြတာကတော့ပြည်နယ်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းပါပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအန်ရာ
။ဇူလိုင်လ2ရက်ကြာသပတေးနေ့အတွက် VOE မြန်မာပိုင်းကနေထိတ်တန့်ရောက်နေတဲ့သတင်းတွေကိုကျွန်မစုမြတ်မောင်ကတလှည့်ပြောပါအောင်မယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါစတင်ဖြစ်ပွားတဲ့ကဆိုရင်တရက်ထက်အကြီးပြုလူနာအများဆုံးအဖြစ်ရောဂါကူးစက်နေသူ5000တွေ့ရှိခဲ့ပါတယ်။ပုံထုနေတုန်းကဆန်ချိန်တင်တဲ့အကြီးပြုလူနာအများဆုံးနဲ့မှကယ်လီဖိုးနီးယားပြည်နယ်ကလူနာသစ် 10,000 နီးပါးနဲ့ပထမ၊ Texas ပြည်နယ်ကလူနာသစ် 8,000 ကျော်နဲ့ဒုတိယ၊ Florida ပြည်နယ်က 6,500 ကျော်နဲ့တတိယ၊ Arizona ပြည်နယ်က9,000 နီးပါးနဲ့စတုတ္ထဖြစ်တယ်လို့ COVID ရောဂါအရေးအတွက်ကိုမှတ်တမ်းတင်နေတဲ့ The Atlantic Magazine ကပြောပါရယ်ပုံထုနေတုန်းကအတိပြုလူနာဆန်ချိန်တင်များခဲ့တဲ့တခြားပြည်နယ်တွေထဲမှာ Alaska, Georgia, Louisiana, မြောက် Carolina နဲ့ Tennessee ပြည်နယ်တို့လည်းပါဝင်ပါရယ်ပြည်နယ်၈ခုမှာလည်းဆေးရုံတင်ထားရတဲ့လူနာဆန်ချိန်တင်အောင်များနေပါရယ်American ပြည်ထောင်စုမှာ COVID-19 ရောဂါဖြစ်ပွားသူအရေအတွက်မြင့်တက်နေပေမဲ့ဇူလိုင်လ4ရက်နေ့ကြာရောက်မဲ့ American လွတ်လပ်ရေးနေ့အခမ်းအနားကို Washington မြို့တော်မှာအကြီးအကျယ်မီးရှို့မီးပန်းတွေပစ်ပေါက်ဆဲတွဲသွားဖို့ Trump အစိုးရကပြင်ဆင်နေပါတယ်။ကချင်ပြည်နယ်ဖားကတ်မြို့နယ်စိတ်မှုကြီးပါအုပ်စုတွေကကြောက်စိတ်လှုပ်ကွက်နေရဟောင်းမှာမိုးများပြီးမေးပြူတာကြောင့်ကြောက်တူးသူနဲ့ရေမစေးကြောက်ရှာသူ100ကျော်သေဆုံးခဲ့ပါတယ်။ဖားကတ်မြို့နယ်ကကြောက်စိတ်လှုပ်ကွက်တွေမှာမြေပြိုတာကြောင့်မကြာခဏလူအသေးပြောက်ရှိနေပေမဲ့အခုတစ်ခေါက်ကတော့တေဆုံးမှုအများဆုံးဖြစ်ပါတယ်။ဟောင်ကောင်ပြည်သူတွေဗြိတိန်နိုင်ငံမှာနိုင်ငံသား၆ခွင့်ရအောင်လို့ဗြိတိန်အစိုးရကလမ်းဖွင့်ပေးမယ်ဆိုရင်အကျိုးဆက်တွေခံရမယ်လို့တရုတ်အစိုးရကပြောကြားလိုက်ပါတယ်။ဟောင်ကောင်စာနာပြသူတွေအပေါ်နှိမ်နင်းမဲ့ပြည်မကြီးအစိုးရရဲ့လုံခြုံရေးဥပဒေကိုပြဋ္ဌာန်းခဲ့ပြီးတဲ့နောက်ဟောင်ကောင်ပြည်သူတွေဗြိတိန်မှာအခြေချနေထိုင်နိုင်မဲ့နည်းလမ်းတွေကိုဗြိတိန်အစိုးရကကြေညာခဲ့တာပါ။ဟောင်ကောင်ပြည်သူတွေအတွက်အလားတူစဉ်းစားနေတဲ့ဩစတြေးလျနိုင်ငံကိုလည်းပြည်တွင်းရေးမှဝင်မဆွတ်ဖို့အတွက်တရုတ်ကတတိပေးခဲ့ပါတယ်။ VOE မြန်မာပိုင်းအစီအစဉ်တွေကိုည9နာရီကနေ10နာရီအထိဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်ပြန်ခဲ့တာဖြစ်ပါတယ်။အခုကြာသပတေးညအတွက်ရေဒီယိုအတန်းသွင်းမှုကတော့ဒီလောက်ပါပဲရှင်။ VOE အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မဆင်းရဲမှန်ပါရှင်။
This program has come to you from the Voice of America, Washington.